Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တရင်2018ခုနှစ်ဇူလိုင်လ10ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်တင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့နေတိုးမာမိတ်ဖွဲ့ဝင်တွေထံကကာဝေးရေးအတွက်တိုးမြင့်သုံးဆမဲ့ကတိပြုစွာရတဲ့အတွက်အောင်မြင်မှုရရဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။အာဖဂန်အရှေ့မြောက်ပိုင်းမှာအထက်ဆစ်ကန်တခုကိုတာလီဘန်သဘောနဲ့စီးနင်းတက်ခတ်ရကစစ်သား30ထက်မနည်းထိဆုံးပြီး18ယောက်ဒဏ်ရာရသွားပါတယ်။ဒီလိုထိတဲ့ယောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမခင်ဖြူထွေးတဲ့သူညင်ညာပြေးသွားမှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမှာကနေပြည်တော်ကိုရောက်ရှိနေတဲ့တရုတ်မြန်မာနယ်စပ်ကမြောက်ပိုင်းအဖွဲ့ခုနှစ်ဖွဲ့ဟာဒီကနေ့ညနေပိုင်းမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံခဲ့ပြီးငင်းငယ်ရေးလုပ်ငန်းစဉ်ကိုလမ်းကြောင်းတစ်တစ်ခုနဲ့ဆွေးနွေးနိုင်ဖို့အဓိကဆွေးနွေးနိုင်ခဲ့ကြောင်းကချင်လွတ်လပ်ရေးအဖွဲ့ KIO ကဒုဥက္ကဋ္ဌဗိုလ်ချုပ်ဂုံမော်ကပြောပါတယ်
ဒီနှစ်ဆက်ပြည့်စုပင်လို့အစီအစဉ်ကိုလာတယ်ဆိုတော့ဖြစ်တဲ့လူကလည်းဟိုပြန်လာအစ်မပြုတ်တယ်ပြီးရင်ကျွန်တော်တက်ရောက်တဲ့အခွက်တယ်လို့
အပြည့်စုံကနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်စစ်စစားကဒုက္ခသည်တွေခိုးလွန်ရောစခန်းတွေမှာရေကြီးမြေပြိုပြီးလူတွေဒုက္ခရောက်မဲ့အရေးကိုရော့ပါတက်တာအောင်ကုလသမဂ္ဂကဘာရီဂျိုတင်ပြင်ဆင်နေပါတယ်ဒါအပြင်မြန်မာနိုင်ငံမှာတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုတစိုက်မမတ်လှုပ်ဆောင်ခဲ့တဲ့တစ်တော့ပညာရှင်ဦးအောင်ကွယ်လွန်သွားပြီဖြစ်တဲ့အကြောင်းနဲ့ကမ္ဘာလူဦးရေ300ခန့်နှုန်းကျော်ဟာသူတို့ရဲ့ဇာတိမြေမှာမနေဘဲရွှေ့ပြောင်းနေထိုင်ခြင်းရဲ့နောက်ွယ်မှာဘာရီရှိနေပါတယ်လဲစတဲ့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်အပတ်စဉ်ကဏ္ဍတွေမှာတော့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုတင်ဆက်ပေးပါမယ်အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မခင်ဖြူထွေးတို့ကကြေညာပေးကြပါအောင်ရှင်
မြောက်လန်ဒိတ်စာချုပ်ဖွဲ့နေတိုးဖွဲ့ဝင်နိုင်ငံတွေထံကကာဝေးရေးအတွက်တိုးမြင့်သုံးဆမဲ့ဂရီးပြူစကားရရှိခဲ့တဲ့အတွက်အောင်မြင်မှုရခဲ့တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။မာမိတ်ဖွဲ့ရဲ့ဝင်တော့ဝင်ဖို့အများစုကိုအမေရိကန်ကထမ်းပို့နေရကြောင်းအမေရိကန်သမ္မတကဇက်တိုက်ဆိုးကိုဝေဖန်ခဲ့ပြီးနောက်မှာပဲပယ်ရှင်နိုင်ငံဘရက်ဆယ်မြို့ကနေ့ရက်ကျန်နှစ်ပတ်လည်တည်တည်ဆင်းနေပွဲဒီကနေ့ဆုံးသက်ချိန်မှာသမ္မတထရန့်ကပြောလိုက်တာပါ။ဖွဲ့ဝင်နိုင်ငံတွေရဲ့ဂရီးစကားကြောင့်နေတိုးဖွဲ့ကြီးပုံမခိုင်မှာအားကောင်းလာပြီးဖြစ်ကြောင်းလဲဗြိတိန်ဝန်ကြီးချုပ်ထရီဇာမေးပြင်အဲလစ်ဝက်ပြင်မှာယူရိုနဲ့ပါတွေ့ဆုံမှုဒီနေ့လန်ဒန်မြို့တော်ကိုမထွက်ခွာခဲ့မှာပဲသတင်းနောက်တွေကိုပြောခဲ့ပါတယ်။ဘယ်နိုင်ငံတွေကဘယ်တိုက်တာတိထည့်ဝင်မယ်ဆိုတော့ကိုအတိအကျမပြောခဲ့ပေမဲ့ပြီးခဲ့တဲ့နှစ်ထဲဖွဲ့ဝင်နိုင်ငံတွေကကာကွယ်ရေးအတွက်တိုးမြင့်300ရာမှာ33ဘီလီယံတိရှိခဲ့ကြောင်းနဲ့အရင်ကတွေးတော်မတွေးမီတဲ့ပမာဏထက်တိုးမြင့်မှုသဘောတူညီခဲ့တဲ့အကြောင်းလဲပြောဆိုခဲ့တာပါ။နေတိုးထရီမချုပ်ယန်စတိုတန်ဘတ်ကတော့စစ်ပဆိုင်ရာသုံးစစ်တိုးမြင့်မှုအရေးကြီးလိုအပ်နေချိန်မှာသမ္မတဆန်ကတွန်းအားပေးနိုင်ခဲ့ကြောင်းပြောဆိုခဲ့ပါတယ်။ပြည်ထောင်စုသမ္မတအီမန်နျူအယ်မက်ခရွန်ကတော့နေတိုးဖွဲ့ဝင်29နိုင်ငံထဲမှာဗန်နိုင်ငံကမှ2024ခုနှစ်မှာနောက်ဆုံးထားပြီးဖွဲ့ဝင်နိုင်ငံတွေရဲ့ပြည်မြပြည်ရင်းကုန်ထုတ်လုပ်မှုပမာဏ GDP ရဲ့200%ခန့်ထိတိုးမြင့်သွားဖို့မူလကရည်မှတ်ထားတာထက်ကျော်လွန်ပြီးသဘောတူကြတာမရှိကြောင်းပြောဆိုခဲ့တာပါ။သမ္မတဆန်ကတော့200%ခန့်ထိတိုးမြင့်မှုခရီးပြည့်ချက်ရခဲ့ကြောင်းပြောခဲ့တယ်လို့မနေ့တုန်းကလည်းနေတိုးဖွဲ့ဝင်နိုင်ငံတွေအနေနဲ့ကာကွယ်ရေးအတွက်3ဆီကို2024ခုနှစ်မှာတိုက်ပြ GDP ရဲ့400%ခန့်စီအထိတိုးမြင့်သုံးဆွဲဖို့လည်းတိုက်တွန်းခဲ့တာပါ။လက်တလုံးမှာတော့ကာကွယ်ရေး3ဆီအတွက် GDP ရဲ့200%ခန့်သုံးဆွဲတဲ့နေတိုးဖွဲ့ဝင်နိုင်ငံ5နိုင်ငံသာရှိနေပါတယ်။
ရုရှားသမ္မတဗလာဒီမီယာပူတင်ဟာမိတ်ဆွေမဟုတ်လို့ရန်သူလည်းမဟုတ်ကြောင်းဖင်လန်နိုင်ငံမှာထိပ်တီးတွေးဆမှုရပ်ပိုင်းလိုမှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်။ရုရှားသမ္မတဟာသူ့ရန်သူမဟုတ်လို့မိတ်ဆွေလည်းမဟုတ်တဲ့အကြောင်းနဲ့သူ့အကြောင်းကောင်းကောင်းမသိပေမဲ့တစ်ချိန်တစ်ချိန်တွေ့ဖူးတဲ့အချိန်မှာအဆင်ပြေတဲ့အကြောင်းနေတို့ထိပ်တီးဆွေးနွေးပွဲကျင်းပတဲ့ဘယ်လ်ဂျီယံနိုင်ငံဘရက်ဆယ်မြို့ကသတင်းစာရှင်းလင်းပွဲမှာဒီကနေ့ပဲပြောဆိုလိုက်ကြပါပြည်ပတစ်ယောက်ဖြစ်ခဲ့တဲ့ရုရှားသမ္မတနဲ့တစ်ချိန်ချိန်မှာမိတ်ဆွေဖြစ်ကောင်းဖြစ်လာနိုင်တဲ့အကြောင်းလည်းပြောပါရယ်။ဟယ်လ်ဆင်ကီမြို့မှာတနင်္လာနေ့တွေ့ဆုံရမှာမဟာဗျူဟာမြောက်လက်နက်တွေရှော့ချရေးသဘောတူညီချက်တာလက်ပြည့်နျူကလ িয়ার တပ်ဖွဲ့များဆိုင်ရာသဘောတူညီချက်တွေကိုရုရှားဘက်ကချိုးဖောက်ခဲ့မှုနောက်2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဆွတ်ဖက်မှုတွေနဲ့ပတ်သက်လို့ဆွေးနွေးမယ်လို့လည်းသမ္မတထရမ့်ကပြောပါရယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဆွတ်ဖက်ခဲ့ကြောင်းအမေရိကန်ထောက်လှမ်းရေးတိုင်ဝမ်ရဲ့တုံ့သက်ချက်ကိုလက်မခံတဲ့သမ္မတထရမ့်အနေနဲ့ရုရှားကောင်းဆောင်နဲ့တွေ့ဆုံရမှာခက်ပြက်ပြက်ဆက်ဆံပါမလားဆိုတဲ့အပေါ်မှာတော့နေတိုးမဟာမိတ်အဖွဲ့ဝင်တွေတမရရှိနေကြပါတယ်။2014ခုနှစ်တုန်းကယူကရိန်းနိုင်ငံပိုင်ခရိုင်းမီးယားကျွန်းဆွယ်ကိုရုရှားပိုင်ဖြစ်သွတ်သွင်းနေလိုက်တဲ့ကိစ္စအပေါ်သူ့အနေနဲ့သဘောမကျကြောင်းပြောဆိုခဲ့ပေမဲ့ဒီလိုဖြစ်ခဲ့ရတာဟာသူ့ရဲ့တာဝန်ယူခဲ့တဲ့အမေရိကန်သမ္မတဘရက်အိုဘားမားကြောင့်ဖြစ်ခဲ့ရတာလို့လည်းအပြစ်တင်ခဲ့ပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံရှိမြို့ပိုင်းကအဓိကစစ်ကန်တစ်ခုကို တာလီဘန်တပ်ဗုံးနဲ့စီးနင်းတက်ခတ်ရကစစ်သား30ထက်မနည်းသေဆုံးပြီး18ယောက်တရားရသွားပါတယ်။တခါပြင်းနဲ့ခေါဝါကြာကခရိုင်ကအယုံတက်ချင်မတန်ငယ်ရုတ်တရက်စီးနင်းတက်ခတ်မှုတွင်ထိခိုက်သေဆုံးမှုနဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေကလည်း VOA ကိုတီးပြခဲ့တယ်လို့အာဖဂန်စစ်တပ်ဘက်စစ်ကန်တွေကစစ်သုံးဆောင်ပစ္စည်းတွေကိုလည်းတပ်ဗုံးတွေကသိမ်းယူနိုင်ကြောင်းပြောဆိုခဲ့ကြတာပါ။စီးနင်းမှုနောက်ပိုင်းအပြန်အလှန်တက်ခတ်မှုတွေအကြီးအကျယ်ပေါ်ပေါက်ခဲ့ပြီးတပ်ဗုံးတွေကိုတိုက်တဖို့အာဖဂန်စစ်တပ်ကမြေပြင်တိုက်ပွဲတွေမှာလေကြောင်းကစစ်ကူပေးခဲ့ကြောင်းလည်းပြည်နယ်အစိုးရပြောဝင်ရာဆူနာတူလာတီမိုရီကပြောပါရယ်အစိုးရတပ်ဖက်ကတည်ဆုံသူ40လောက်ထိရှိတယ်လို့လည်းဒရင်ချုပ်ကဖော်ပြကြပါရယ်တာလီဘန်တပ်ဖွဲ့ကတပ်နေတူတပ်ဖွဲ့ရဲ့စီးနင်းတက်ခိုက်မှုတွင်ညာကြီးမှန်မြောင်းတွေကိုပါအသုံးပြုခဲ့ကြောင်းလည်းအာဖဂန်စစ်တပ်တောင်းရှိသူတွေကပြောပါရယ်တာလီဘန်ပြောခွင့်ရဇဗီဟူလာမူဂျာဟစ်ကတော့စစ်စခန်းတစ်ခုလုံးကိုမထိန်းချုပ်နိုင်ခင်မှာတပုံတွေကလွန်ညိုရေးကစ်စခန်းစစ်တပ်ခုကိုသိမ်းပိုက်နိုင်ခဲ့ကြောင်းလည်းပြောဆိုခဲ့တာပါဒီနေ့မှာပဲအာဖဂန်နိုင်ငံရှိတောင်ပိုင်းကဂါဇနီပြည်နယ်ကတာလီဘန်အစစ်မြေစီးပွားတစ်ခုကိုပြစ်မှတ်ထားတဲ့လေကြောင်းတက်ခိုက်မှုတွင်တပုံ24ယောက်သေဆုံးပြီး18ယောက်ဒဏ်ရာရခဲ့ကြောင်းလည်းဒီနေ့မှာပဲအာဖဂန်ကာဝေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ
်ဖက်ဒရယ်စိုးရစုံစမ်းစစ်ဆေးရေးဘျူရို FBI ဟာတမရဒေါ်နယ်ထရမ့်ကိုစန့်ကျင်ပတ်လိုက်တာတွေရှိနေတဲ့ဆိုတဲ့ဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့အောက်လွတ်တော်ကော်မတီနေ့ရက်ရဲ့ရှေ့မောက်မှာဒီနေ့ FBI အရာရှိတဦးစစ်ဆေးခံထွက်ဆိုနေပါတယ်2016တမရရွေးကောက်ပွဲထရမ့်ရဲ့မဲဆွယ်စည်းရုံးမှုတွေနဲ့ထရမ့်အနိုင်ရရေးရုရှားပါဝင်ဆွတ်ဖက်ခဲ့တဲ့ကိစ္စစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာအတွက်အခုစစ်ဆေးခံနေတဲ့ FBI အရာရှိပီတာစတရဇော့ကပြီးခဲ့တဲ့နှစ်အထိအလုပ်လုပ်ခဲ့ပူတဲ့သူဖြစ်ပါတယ်FBI ရှင်းနေဟောင်းလီစာပေ့ချ်နဲ့သူနဲ့ကြားမှာထရမ့်ကိုမကြိုက်တဲ့အကြောင်းတွေအပြန်အလှန်စာတိုရိုက်ပုတ်ခဲ့ကြတာတွေကိုပြီးခဲ့တဲ့နှစ်တုန်းကလူသိရှင်များဖြစ်ခဲ့ပြီးတဲ့နောက်တာဝန်ကနေသူဖယ်ရှားခံခဲ့ရတာပါStarzog နဲ့ Page 2ဟာ2016ခုနှစ်တုန်းကချစ်ကြိုက်နေခဲ့ကြသူတွေဖြစ်ပြီးတော့သူတို့နှစ်ဦးစလုံးဟာနိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ရဲ့ email ရှုပ်တော်ပုံကိစ္စစုံစမ်းစစ်ဆေးမှုတွေမှာပါဝင်ခဲ့ကြတဲ့သူတွေလည်းဖြစ်ပါတယ်StarZog နဲ့ Page 2အကြအပြန်အလှန်ရေးပုတ်ခဲ့တဲ့စာတွေကိုကြည့်ရင် Mr. Mueller ရဲ့စုံစမ်းစစ်ဆေးမှုတွေဟာနိုင်ငံရေးရည်ရွယ်ချက်နဲ့တမင်လုံခြံဖန်တီးထားတာထက်မပိုဘူးဆိုတာသိနိုင်တယ်လို့သမ္မတ Donald Trump ကပြောပါတယ်StarZog ကတော့ဒီအောက်လွတ်တော်တရားရေးကော်မတီနဲ့အစိုးရရဲ့ပြည်ပြင်ပြောင်းလဲရေးအစီအစဉ်တွေကိုစောင့်ကြည့်တဲ့အောက်လွတ်တော်ကော်မတီဒီနှစ်ရက်ပေါင်းကြာနာပွဲမှာဒီကနေ့တက်သေးထွက်ဆိုနေတာဖြစ်ပါတယ်။သူကပြီးခဲ့တဲ့သတင်းပတ်တုန်းကလည်းဒီကော်မတီနှစ်ရက်ရှေ့မှောက်မှာပဲတကယ်ပိတ်ကြာနာစစ်ဆေးခံခဲ့တာဖြစ်ပါတယ်ရှင
်။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုက်ဒိုမီတာ19 kHz 1553ညလိုက်ဒိုမီတာ25 kHz 1783ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ဒီရေမေဂန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်နဲ့မြောက်ကိုရီးယားကြားနောက်ဆုံးချိန်တွေ့ဆုံခြင်းမှာမြောက်ကိုရီးယားကအမေရိကန်ပေါ်ဝေဖန်ပြောဆိုခဲ့တာစစ်ဆင်ညှိနှိုင်းမှုမဟာဗျူဟာတရားသာဖြစ်ပြီးဆွေးနွေးမှုတွေကလမ်းကြောင်းမှာရှိနေတဲ့အကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကဒီနေ့ပဲပြောလိုက်ပါတယ်။မြောက်ကိုရီးယားကတော့နျူကလ িয়ার လက်နက်တွေဖြစ်သေးရေးဆွေးနွေးပြောဆိုမှုတွေမှာအမေရိကန်ကလူမိုက်ဆန်ဆန်တောင်းဆိုနေတယ်ဆိုပြီးစင်နေနေတုန်းကပဲဝေဖန်ခဲ့တာပါ။မြောက်ကိုရီးယားကိုတွားရောက်ပြီးထိတ်ထဲတောင်းဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပမ်ပိုယိုကတော့တချင်းကရံဘက်ဖြစ်ခဲ့တဲ့နိုင်ငံခြားဆွေးနွေးမှုတွေမှာတိုးတက်မှုတွေရှိခဲ့တဲ့အကြောင်းပြောဆိုထားပါတယ်။စင်ကူနိုင်ငံမှာရောက်နေတဲ့တောင်ကိုရီးယားသမ္မတစင်ကူသမ္မတဝန်ကြီးချုပ်တွေနဲ့တွေ့ဆုံခြင်းမှာကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကိစ္စရေးအမေရိကန်နဲ့မြောက်ကိုရီးယားတို့ရဲ့ဆွေးနွေးမှုတွေဟာဟန်တားတွေကျင်းပနိုင်တယ်လို့အချက်ယူရတဲ့ကြောင်းပြောဆိုခဲ့တယ်လို့လည်းတောင်ကိုရီးယားသမ္မတရုံးကသတင်းထုတ်ပြန်ခဲ့တာပါ။စစ်ဆင်ညှိနှိုင်းရမှာမြောက်ကိုရီးယားအနေနဲ့နျူကလ িয়ার လုံးဝကင်းစင်အောင်ဆောင်ရပြီးဒီချိန်ထဲမှာပဲနိုင်ငံတကာအသံဝင်ကလည်းမြောက်ကိုရီးယားလုံခြုံရေးအတွက်အာမခံနိုင်အောင်ဝန်ဝင်ကြိုးပမ်းသွားမယ်ဆိုရင်အောင်မြင်နိုင်တဲ့အလားအလာရှိကြောင်းလည်းတောင်ကိုရီးယားသမ္မတကပြောခဲ့ပါတယ်။
ကိုရီးယားစစ်ပွဲတွင်ပျောက်ဆုံးခဲ့တဲ့အမေရိကန်စစ်တုံ့ပန်းနေရာရဲ့ကျွမ်းကျန်ရုပ်လောင်းတွေကိုမြောက်ကိုရီးယားဆွေရကပြန်ပို့ပေးခဲ့ပြီလို့ပြောဆိုခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ကိုသူတို့ဆက်သွယ်နေပါတယ်လို့အမေရိကန်ပျောက်ဆုံးစစ်သည်ရှာဖွေရေးအေဂျင်စီအကြီးအကဲကပြောပါတယ်။ပြီးခဲ့တဲ့လကစင်ကာပူနိုင်ငံမှာသမ္မတထရမ့်နဲ့တိတ်ဆုံခဲ့တဲ့ထိပ်သီးဆွေးနွေးပွဲအတွင်းမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းကအမေရိကန်ပျောက်ဆုံးစစ်သည်တွေရဲ့ကျွမ်းကျန်ရုပ်လောင်းတွေကိုပြန်ပို့ပေးမယ်ဆိုပြီးတော့ကတိပြုပြောခဲ့တာပါ။ကာကွယ်ရေးဌာနလက်အောက်ပျောက်ဆုံးစစ်သည်ရှာဖွေရေးအေဂျင်စီညွှန်ကြားရေးမှူးKelly McKee ကတော့ဒီထိပ်သီးဆွေးနွေးပွဲပြီးစဉ်ကစလို့အမေရိကန်ပြည်ထောင်စုကိုပြန်ပို့တဲ့ပျောက်ဆုံးစစ်သည်ကျွမ်းကျန်ရုပ်အလောင်းဆိုတာဘာမှမရှိသေးတဲ့အကြောင်းပြောပါရယ်။ပျောက်ဆုံးစစ်သည်တွေကိစ္စဆွေးနွေးဖို့အတွက်မြောက်ကိုရီးယားနဲ့ကုလသမဂ္ဂအရာရှိတွေဒီနေ့ကိုရီးယားနိုင်ငံနယ်စပ်စစ်မဲ့ဆုံမှတွေ့ကြတဲ့အခါဒီအမေရိကန်အေဂျင်စီလည်းပါဝင်မှဖြစ်တယ်လို့ဒီကိစ္စလုပ်ငန်းတွေစတင်ကောင်းစတင်လာနိုင်ပွဲရှိပါရယ်။ 苗国元那个还喷表母奶奶那个平地地来找，阿因西伯皮包亚尼亚瑞嘛，男女啥屋里娘的米西地来转，地表松石地里也转转有那多么苗国，下坡对奶奶那条新奶奶路，没跟表松石地下坡一块个表娃来先。
看来人家农业不拢天文的，人家把家背面那个嘞，蓝谷表来皮表大多嘛皮强，可是一龙个那个武松个对吧表来大耶，可是一龙个那个阿弥陀佛那个嘞弟弟大，但是表来的苦皮，看那个嘛，路苗山上那边那样的苦皮拉里面路嘞，可是一龙个那个武松直接开头，那让啥武松在那讲啊，在脑袋有表给他吧，但那个苗白千万千万是蓝谷的嘛，别个是那啥都有那个文多个别闹，有天有几下个背面那个嘞不拢天文那个。Saya jamah berusaha yang untuk mari permadu siapa tu sih kerap cipar eh, tetapi ni kan ni secara ni juga bolong mari ni ni pihak pihak tu juga, pihak ni 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 kan salu, tuh ni sejak ketuk kejar apa, kerana tu cuba muda tu yang tak tu yang untuk pengen hantu le, motor satu sungai barai, langgurnya mah sesiapa cipar mini ke, lumer bolong tewan ni ku, negara kita cuci tu dia kunjine, kerana tu cuba kejar mah, kawat tuan sewen zaga kejar tu le, kuka yosin pihak kubu Hollywood ka satu season ni barai. American Ashama Yungway Puletale Ivanhoe Pictures Company American Chisai Pure Face Company Riga Yoshin Pije Kubu Yue Tale Chow Piosu Tajabare
Japaning and now by ma, Pigatin Patunga, Mumia B, Yuji Shanarin, Nibulari Susu Watsunga B, and now, they so do near Terminashi at Zang Japan Suyagati Bubiore. Now tell we in Yapia Piausoni Zebelule, Tavan Winju Shinsu Abiga, Tingi to Jumura Matsibare, Shall we get a Ilunga Pue Suima, Suya Winju Biosugare, Piausoni the region to enable to get a Ilugarune sitting out with them, Tao Dongchia, Piazibo Mijama, Seller to Swa Shapuni Jaraba. สัญญาณเตือนอ่ะมุมยาเกล้าเจ้าเยจีเยี่ยมบุรีเนี่ยมีบิวรารีสุสุวาพิเกบิโยเนียดอมเนียมาลุนีเอ็งวีฮิมยูเคียร์รับว่าฮิโรชิมาบิโยเนี่ยนี่ตัวไอตีตาริมาอัตย์เปียวมีอาสงชิเกบียาฮิเกซิสแคนิมาโคโลนีจ้าดุริเลคนทางเราชินีบาลเลชิน นางสงยามีมาในนั้นยังได้รับเรียนรู้ก็เอาเรื่องนี้มาคิดถึงทุกจีนยาตัวเกียร์บ้าวิวเอก้าคุยทั้งเรื่องนี้สิ่งสิ่งโอเรียลก็ทำกับเบวิวเอออินเทอร์เน็ตสามยานาพิเตอร์เบอร์มิสจอดวิวเอนิวส์จอดคอมงานีคุยทั้งเรื่องนี้ได้ยังไม่มาเวทายนะสินายมาเลยคุยยังส่งเรียนมาถูกกดจินเซปีจมาเลยในที่เราก็ยาวชินีเลยแต่ยังมีมาเนื้อจากมีเอาไปเอาไปคนเอาไปหาที่กันนี้ยานีไปมาในงานเอาใจมีงานปกุเน่นับเอาเข้าไปด้วยส่งเกียร์มา
ปัจจุบันพ่อเนี่ยก็รู้ยังยังลงเงินสิ่งอื่นแล้วจะเอาติดคุณเนี่ยสื่อหนึ่งไหนบุอธิการสื่อหนึ่งไหนเงี้ยจังก็เช่นลุลัยเอพ่อเกียร์อุกาดูโอกาสถ้าปัจจุบันโมก้าพิโอไปดีดีงูวิวเอ็มยามาไปเนี่ยดีดาวโกโมโซก้าเนี่ยพิโอก้าเนี่ยปีปุถ้าไป เดี๋ยวมีมาเนื้อจะเชื่อใจพวกคนอพยพฮะFBNCCก็ปีรองสุนังไงสุนุ่มมุกกอมตีกูปูบังพวยสีทับีแต่นังไงลองพิจารณาแต่แค่มุ่งจะเสียตบดูสาจูNCAก็เลมาเยี่ยมมาทับีNCAเปียบ้ากันเนี่ยนังไงสุนุ่มมุกต้องสู้ทาระพิบาร์เลย ปัตมาจงกุศลสุนุ่ยเรื่องพ่อเรียห์อภิเษกเสียเสียด้วยไปเลทรีคอลเลมัยยิ่งทุ่มทาร์เรื่องพ่อเรียห์พิบาร์เลยในงานวัดใจเมฆันปกุเนี่ยกุศลยามะยินจันยินในงานยิ่งที่ใส่ยัดเวโกที่จะสุนุ่ยบูด้วยนี่ไหนไหนเกเรลูโบจูกุมอกะพิบาร์เลยที่นักศึกษาสุพินลูสิวิวลาเลสวาลาเป็นเดียวกันเลยโอ้ยอันนั้นที่มาพิวเลยนี่จันทร์จะยังไม่ค่อยได้เลยที่มาพิวเลยบอลนี่ได้ลาเลยพิบาร์เลยแต่เป็นนักไปมาแล้ว
ตู้สิสเนี่ยตู้สิจ้าตัวนี้เลยเป็นตู้สิวิโดมหกเว้ยเนี่ยจะช้าชิ่งตู้ปะสิ่งนี้ติดเลยลูกจนเราเปลี่ยนมันดีกว่าไหมมาสักยูแค่รับจิบบังเลยเออเราเป็นลูกเล่นสิเลยไปยังรับจังที่จังสิ่งนี้กูจิบบัง
ဆွေးနွေးမှုတွေနောက်ပိုင်းမှာ NCA လက်မှတ်ရေးထိုးဖို့အတွက်ဆုံးဖြတ်မှာဖြစ်ကြောင်းပြောဆိုသလိုတချင်းပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေလျှော့ချရေးနဲ့ပတ်သက်လို့တော့တရားဆွေးနွေးတာမရှိကြောင်းအခုလိုဆက်ပြောပါတယ်
ဟိုကောက်ဝေးစီးချုပ်နဲ့လည်းအဲ့ဒီကိစ္စလေးမပြောပါဘူးအခုပြောတဲ့ဒီကျွန်တော်ဟိုချိတ်ဆက်မှုတစ်ခုကိုလုပ်ဖို့လို့လည်းဆိုတော့အပိုင်းမပြောပါဘူးဘာဖြစ်လို့ဆိုဒီချိန်ကဟိုကျွန်တော်တို့ PIO ရဲ့အရေးကိုပြောဖို့အထက်မဟုတ်ဘဲနဲ့ခုနှစ်ဖက်စလုံးရဲ့အရေးကိုပြောတာဖြစ်ဖြစ်ဆိုတော့အဲ့ဒီကိစ္စကိုဆွေးနွေးပါဘူ
းလက်ရှိအချိန်ထိတော့ဆိုရနဲ့တက်မတော်က FPNCC ကိုအတိမတ်ပြုထားတာမရှိသလိုဒီကနေ့တွေ့ဆုံရမှာလဲ FPNCC ကိုလက်ခံတာလက်မခံတာနဲ့ပတ်သက်လို့ဆွေးနွေးတာမရှိခဲ့ပါဘူးဒီလိုတွေ့ဆုံရမှာတော့ဝမိုင်းလာ SSPP ကိုရှမ်းမြောင်းနဲ့ KIO အဖွဲ့တွေနဲ့တွေ့ဆုံပြီးတဲ့နောက်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဟာ TNLA ကိုပလောင် NDAA ကိုကိုကအေအေကိုရခိုင်တပ်ဖွဲ့တွေနဲ့ဆက်လက်ဆွေးနွေးခဲ့ပါတယ်ဒီတွေ့ဆုံပွဲနဲ့ပတ်သက်ပြီးတရားသတင်းမရရှိသေးပါဘူးဒီလ17ရက်နေ့ကတော့မြောက်ပိုင်းအဖွဲ့တွေကအပြစ်ခတ်ရစေးရေးအတွက် bilateral call နှစ်ဖက်သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့၄ဖွဲ့ဟာတမရော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံခဲ့သလိုလက်မှတ်မရေးထိုးသေးတဲ့ကျန်းအဖွဲ့၃ဖွဲ့ဟာဒုတိယတမရော်ကာကွယ်ရေးဦးစီးချုပ်နဲ့တရားတွေ့ဆုံခဲ့ကြပါတယ်တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးရမှာတော့နှစ်ဖက်အပြုသဘောဆောင်တဲ့တွေ့ဆုံပွဲဖြစ်ကြောင်းနဲ့ NCA မှာပါဝင်တဲ့မူပေါင်းတွေကိုပြန်လည်သုံးသပ်ရေးအတွက်သဘောတူခဲ့တယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်ဒီသတင်းနဲ့ပတ်သက်လို့တရားအတည်ပြုချက်မရရှိသေးပေမဲ့လမ်းမဲရက်မှာကျင်းပဖို့ရှိနေတဲ့သတင်းစာရှင်းလင်းပွဲမှာတော့ထုတ်ဖော်ပြောဆိုမဲ့အခြေအနေရှိကြောင်းသုံးသပ်တာတွေရှိနေပါတယ်
ကိုမိုးစောသတင်းပေးပို့ထားတာပါအခုဆက်လက်နားဆင်ရမယ့်သတင်းမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar ကတိမ့်နဲ့ချီတဲ့ Ranger ဒုက္ခသည်တွေခိုးလုံရစခန်းတွေမှာရေကြီးမြေပြူပြီးလူတွေဒုက္ခရောက်မဲ့အရေးကိုရော့ပါတက်တာအောင်ကုလသမဂ္ဂဘက်ကကြွမ်းကျင်သူတွေငှားရမ်းပြီးကြိုတင်ပြင်ဆင်ဆောင်ရွက်နေပါတယ်လူပေါင်း2သိန်းလောက်ပြိုကျလွယ်တဲ့မြေပေါ်မှာနေထိုင်နေကြရပြီးဘေးလွတ်ရာရှေ့ပြောင်းပေးဖို့လိုနေတယ်လို့ပြောဆိုထားပါတယ် UNICEF ရဲ့ဆောင်းပါးကိုမတ်တင်ကြီးထိုက်ပြောပြပေးမှာပါရှင်
ဘင်္ဂလားဒေ့ရှ်နိုင်ငံကလက်ရှိမုတ်တုံရသည်မှာကော့ဆက်ဘဇာကတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေနေထိုင်နေတဲ့ဒေသတစ်ဝိုက်မှာတော့ရေကြီးမြေပြိုမှုတွေဖြစ်လာမယ်လို့ခန့်မှန်းထားကြပါတယ်။ဒေသရင်းကဒုက္ခသည်စခန်းတွေအပေါ်လက်ရှိမုတ်တုံရသည်ရဲ့ရိုက်ခတ်မှုတွေရော့ပါတက်တာအောင်ဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးယုံကမြေပြိုမှုတွေနဲ့ပတ်သက်တဲ့ကြွမ်းကျင်သူတွေနဲ့ဆောင်ရွက်နေကြပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့ခိုလုံရေးစခန်းဆိုင်ရာအရာရှိမာရီနာဒရာဗဇာကအခုလိုပြောပါတယ်
။ So we they hired a geologist because they realized
ဒီမှာကမြေပြိုမဲ့အန္တရာယ်ရှိနေပေမဲ့ဒီကိစ္စနဲ့ပတ်သက်တဲ့ကျွမ်းကျင်သူတဦးတလီမှမရှိလို့ဘူမိဗေဒဆိုင်ရာကျွမ်းကျင်သူတဦးကိုငှားရမ်းထားပါတယ်
။ပြီးခဲ့တဲ့2018ခုနှစ်ဩဂုတ်လနှောင်းပိုင်းရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်ရှိခဲ့တာပါဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ဘက်ပိုင်းကော့ဆက်ဘဇာမှာစုစုပေါင်းရိုဟင်ဂျာဒုက္ခသည်အရေအတွက်ကအခုဆိုရင်9သိန်းကျော်ရှိနေပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့ခိုလုံရေးစခန်းဆိုင်ရာအရာရှိကတော့အခုလိုပြောပါတယ
် The biggest challenge is making everybody aware
မြေပြိုနိုင်တဲ့အန္တရာယ်ရှိနေတယ်ဆိုတာကိုဒီမှာရှိတဲ့လူတွေကိုသိအောင်လုပ်ရတာကအခက်ဆုံးပါမြေပြမှုအန္တရာယ်မရှိတဲ့အရက်ဒေသကနေရိုဟင်ဂျာတွေကလာခဲ့ကြတာပါ။မြေပြက်ဒေသကနေသူတို့လာတာပါ။ဒါကြောင့်သူတို့မသိတဲ့ကိစ္စကပြဿနာဖြစ်နေပါတယ်
။မုတ်တုံရာသီမှာဒုက္ခသည်2သိန်းလောက်အန္တရာယ်ရှိတယ်လို့လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေကခန့်မှန်းပါတယ်။ရေကြီးမြေပြိုလဲတဲ့မြေပေါ်မှာနေထိုင်နေကြသူတွေအတွက်ဘေးလွတ်ရာရွှေ့ပြောင်းပေးဖို့ကလည်းအရေးပေါ်လိုအပ်နေတာပါ။ဒီထဲကလူပေါင်း 42,000 လောက်ကတော့ဘေးတင်ထိုင်တဲ့အန္တရာယ်များသူတွေဖြစ်ပါတယ်။မုတ်တုံနဲ့ဆိုင်ကလုန်းရာသီမှာကြိုတင်ပြင်ဆင်တုံ့ပြန်နိုင်ရေးကတော့လက်တလောဦးစားပေးလုပ်ငန်းဖြစ်ပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့ခိုလုံရေးစခန်းဆိုင်ရာအရာရှိမာရီနာဒရာစဘာကအခုလိုပြောပါတယ
် So one thing that we have learned from our past mistakes is drainage drainage is a mess
အရင်ကရေထုတ်မြောင်းစနစ်အမှားယွင်းကနေလည်းသိရှိလာရတဲ့အချက်ရှိပါတယ်ရေထုတ်မြောင်းစနစ်ကအရေးကြီးလာတဲ့စနစ်တစ်ခုပါအရင်ကခိုလုံရေးစခန်းတွေမှာမစီစဉ်နိုင်ခဲ့ပေမဲ့အခုတော့အစီအစဉ်တကျဆောင်ရွက်နေပါတယ်ရေထုတ်မြောင်းစနစ်တည်းရဲ့ပေါ်ပေါက်လာတော့မှာပါရေထုတ်မြောင်းအသေးလေးကနေတိထက်ပိုကြီးတဲ့ရေထုတ်မြောင်းဖြစ်အောင်လုပ်နေပါတယ်ရေကိုထိန်းချုပ်နိုင်မဲ့အထိရေစီးရေလာပိုကောင်းလာပြီးတော့မြေပြိုမှုမဖြစ်အောင်ထိန်းလာနိုင်မှာပါ ရေတိုက်စားလေတဲ့ဒီမျိုးပေါ်မှာရေတိုက်စားမှုကိုလည်းထိန်းထားနိုင်မှာပါ
မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေနေရာရင်းပြန်နိုင်ရေးကလည်းမရေမရာဖြစ်နေသေးပါကာလရှည်မပြေမလည်ဖြစ်နေတဲ့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုမြန်မာအစိုးရဘက်ကလက်တင်မခံပါဘူးမြန်မာပြည်ကနေထွက်ခွာရသူအလုံးကိုပြန်ခေါ်မယ်လို့မြန်မာအစိုးရဘက်ကပြောဆိုထားပေမဲ့အခုထိတော့ဌာနပြန်ရေးအစီအစဉ်ကအလုံးမဖြစ်သေးပါဘူးရှင်
မသိနေထိုက်ပါရှင် VOA မြန်မာပိုင်းရဲ့ကြာတာရင်းနှီးညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့မြန်မာနိုင်ငံမှာတဘာဝပတ်ဝန်းကျင်ချိန်သိမ်းရေးကိုတဆိုင်မှတ်မှတ်လှုပ်ဆောင်ခဲ့တဲ့တက်တော်ပညာရှင်ဦးအောင်ဟာလူကြီးယောဂါနဲ့မနေ့မနေ့ကနေအိမ်မှာပဲကြွယ်လွန်ခဲ့ပါတယ်မြန်မာပြည်တွင်တဘာဝပတ်ဝန်းကျင်ချိန်သိမ်းဆောက်ရှောက်သူတွေကိုဦးအောင်ကိုယ်တိုင်နှစ်စဉ်စုချင်းမြင်ပေးနေတဲ့ကဘာမြေချစ်သူများစုကိုဆက်လက်ချိန်သိမ်းဖို့ဆန္ဒရှိကြပါတယ်လို့တဘာဝပတ်ဝန်းကျင်လှုပ်ရှားသူတွေကပြောပါတယ်အပြည့်အစုံကိုတော့ကိုကောင်းဆန်ဟင်းကပြောပြပေးပါမယ်
တစ်တော်တရံသာတာပဝင်းကျင်ဖွံ့ဖြိုးတိုးတက်ရေးနဲ့ထိန်းသိမ်းရေးအသင်းမြန်မာနိုင်ငံတစ်တော်အသင်းမြန်မာနိုင်ငံအစိုးရကွင်းရဲ့စားတဲ့ပဝင်းကျင်ထိန်းသိမ်းရေးလုပ်ငန်းတွေမှာဥဆောင်ပါဝင်လှူရှာခဲ့တဲ့ဆရာကြီးဦးအောင်ဟာလူကြီးယောဂါနဲ့အင်္ဂါနေ့မနက်၈နာရီမှာကွယ်လွန်ခဲ့ပါတယ်။ကွယ်လွန်ချိန်မှာအသက်60နှစ်ရှိပြီဖြစ်တဲ့ဆရာကြီးဦးအောင်ဟာတဘာဝပဝင်းကျင်ထိန်းသိမ်းစောင့်ရှောက်ရေးလုပ်ငန်းစဉ်တွေတာမကပြည်သူလူထုတရားလုံးရဲ့အကျိုးစီးပွားကိုအမှန်တရားဘက်ကနေရည်တည်ပေးခဲ့တယ်လို့မြန်မာအစိုးရကွင်းရဲ့ဆရာမကြီးဒေါ်ဒေဝီတက်စင်ကပြောပါတယ်
။ဆိုရှိုင်းနေတဲ့တတော်ကမာရဲဖြစ်တယ်နော်တတော်နဲ့ဘွဲရထားတယ်။နောက်တစ်ခုကအဲ့ဒါကိုပက်ပက်ကလေးမဟုတ်ဘူးဆရာကြီးဒီအမှန်တမ်းမှချေပြန့်နေပေါ့ဒီလူသားမျိုးနွယ်တွေအခြေခံထားတဲ့လူတို့မျိုးစုရေကျူးကိုထိမ့်သိမ့်ဖို့ဆိုတာဆရာကြီးကောင်းနေမှာအနည်းရှိတယ်လေ။အဲအဲ့ဒါကြောင့်မလို့လို့မြန်မာနိုင်ငံအတွက်ဒီလိုမျိုးပေါ့ဟလာအစိုးရကိုလည်းဒါမလုပ်သင့်ဘူးအမှားမှားတယ်ပြောရတဲ့ဒီလိုမျိုးပညာရှင်ဆက်ဆက်တွေဘော်လီရိုဒိုင်းကြီးမှာပို့ရပါတယ်ဒါကြောင့်မလို့သူ့ရဲ့ကောင်ကြီးချစ်သူစုတို့လည်းဘော်လီရိုကနောင်မျိုးဆက်တွေပေါ့ဆက်ပြီးတော့အစိုင်းအောင်မျိုးဆက်တွေဆက်ပြီးတော့တဲပိုးနိုင်အောင်လို့ဒါလေးကိုလည်းရှင်းတအောင်နော်ဆက်လက်ထိန်းသိမ်းကြပါတယ်လို့ဟုတ်ကဲ့
ဆမိုင်းတော်တေဝီတက်စင်ကတော့မြန်မာပြည်တစ်ခုလုံးအတွက်ဆုံးရှုံးလွင့်လာမှုတစ်ခုလို့လည်းပြောပါတယ်။ဥအောင်ဟာ1958ခုနှစ်ကနေ1988ခုနှစ်အထိတက်တော်ဦးစီးဌာနမှာတာဝန်ထမ်းဆောင်ခဲ့ပြီးထင်ရှားရဲ့လှုပ်ဆောင်ချက်အနေနဲ့တက်တော်များပြုံးလိနေတဲ့ပုံပါတောင်ကိုစိတ်လန်းဆူပြေးစေရန်တစ်ပင်များပြန်လည်စိုက်ပျိုးခဲ့ပါတယ်။အဲဒီလှုပ်ဆောင်ချက်အတွက်ဂျပန်နိုင်ငံကနေပေးရတဲ့ကမ္ဘာမီချစ်သူများစုကိုရရှိခဲ့ပါတယ်မြန်မာနိုင်ငံမှာလည်း2012ခုနှစ်ကစပြီးဆရာကြီးဦးအောင်ကိုတိုင်တဘာဝပတ်ဝန်းကျင်ထင်းထင်းဆောက်ရောက်သူတွေကိုထိုက်တန်တဲ့စုအနေနဲ့ကမ္ဘာမီချစ်သူများစုကိုပေးအပ်နေရလဲဖြစ်ပါတယ်အခုလိုဆရာကြီးနာမကျန်းဖြစ်တဲ့အချိန်ကစပြီးတည်ဆုံးတဲ့အချိန်အထိအဲ့ဒီစုကိုမပေးနိုင်ခဲ့ပါဘူးအဲ့ဒါကြောင့်နောင်လာမဲ့မျိုးဆက်တစ်လူငယ်တွေအနေနဲ့တဘာဝပတ်ဝန်းကျင်ကိုချစ်ခင်မြင်လို့လူစိတ်ဖြစ်အောင်ထင်းထင်းဆောက်ရောက်လူစိတ်ရှိလာအောင်တွန်းအားတစ်ခုဖြစ်တယ်လို့ဆရာကြီးဦးအောင်ကိုတိုင်စုချင်းမြင့်ချင်းခံနိုင်ရတဲ့ပေါ်ပန်းတောင်ချစ်သူများအတင်းရဲ့နိုင်ကအရှင်ဦးဇနကပြောပါရယ
်ဒီစုကလည်းတော်ပါဝင်ကြီးကိုကောင်းဆိုးဖြစ်ဖို့အတွက်လှုပ်လှုပ်ဖို့တွန်းအားတစ်ခုပဲဒီစုကြီးမှလက်ခံစားပြီဆိုရင်ဒီလောက်ကမလှုပ်လို့ကဘလို့ကမရတော့ဘူးအဲ့တော့ဒီစုကပေးတယ်လေအဲ့လိုစုပေးပြီးရင်ဒီစုနဲ့ဆိုင်တန်တဲ့လုပ်ငန်းစဉ်လေးကိုလည်းအဲ့ဒါမှလူတွေကပို့ပြီးတော့ဆက်ပြီးချိန်ရမှာပေါ့ဆက်ချိန်ထားတဲ့ခါကျတော့ဒီတော့ဘောင်ရေဆိုင်ရာတူးတက်မှုကြီးအများကြီးအများဆုံးလာနေတာပေါ့ညာ
ဆရာကြီးဦးအောင်ကတော့မနေ့ကဇူလိုင်23ရက်နေ့ပောက်ချော်နေမှာရေဝေးတုတ်တမှာကြိုဖို့စီစဉ်ထားတယ်လို့မကြစုကပြောပါလေခင်ဗျာ
ကိုကောင်းဆန်ဟင်းပြောပြပေးခဲ့တာပါအခုတော့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုပြောပြပေးခြင်းပါတယ
်ဆရာခင်ဗျာရှင်မြန်မာလူလည်ရေးအတွက်ကျူပန်းရင်ကြဆုံးခဲ့ကြတဲ့ခေါင်းဆောင်တွေကိုဂုဏ်ပြုမဲ့အာဇာနည်နေ့အခမ်းအနားတွေနိုင်ငံနဲ့ဆင်းပါဖို့ရှိနေချိန်မှာပဲဗိုလ်ချုပ်အဆန်းအထိမ့်နဲ့စိုက်ထူမဲ့အစီအစဉ်တွေအပေါ်ကန့်ကွက်မှုတွေနဲ့လည်းမကြသေးခင်ကပဲကြုံရပါတယ်အထူးသဖြင့်တိုင်းနာဒေသတွေမှာဗိုလ်ချုပ်ရုပ်ထုစိုက်ထူမဲ့အစီအစဉ်တွေကိုကန့်ကွက်နေတာဘာကြောင့်များပါလဲဂုဏ်ပြုတဲ့လူကိုဂုဏ်ပြုတဲ့အခါအငင်းပွားစရာမဖြစ်အောင်ဘယ်လိုလုပ်တင်ပါသလဲစူရာတွေကို VOA မြန်မာပိုင်းရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာစုနေကြရအောင်ပါရှင်မျိုးသားကောင်းဆောင်အဖြစ်ဗိုလ်ချုပ်အောင်ဆန်းအထိမ့်မဲ့တွေထားရှိတာဟာကန့်ကွက်တဲ့လုပ်ရလို့ဆိုနိုင်ပါသလားဒါမှမဟုတ်တိုင်းနာတွေရဲ့ခန်းစားချက်တွေကိုလှစ်လူရှုရာရောက်နေပါသလားစူရာတွေကိုသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ FIO ရဲ့ဖုန်းနံပါတ်0923329555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ညတိုင်းရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ
။နေ့နေ့ညတိုင်းရိုက်လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။အခုဆက်ပြီးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။ကမ္ဘာလူဦးရေ300ခန့်နှုန်းကျော်ဟာသူတို့ရဲ့ဇာတိမြေမှာမနေကြပါဘူး။ဒါပေမဲ့လူတွေအဲ့လိုရွှေ့ပြောင်းနေထိုင်ခြင်းရဲ့နောက်ကွယ်မှာဘာတွေရှိနေပါသလဲ။လူတွေတနေရာကတနေရာရွှေ့ပြောင်းနေထိုင်စေတဲ့နောက်ခံအကြောင်းရင်းကဘာပါလဲ။ဒီအကြောင်း Greater Than Sestrin ရဲ့ Plugin အစီအစဉ်မှာတင်ပြထားတာကို VOA သတင်းတောက် Elizabeth Sharnath ကသတင်းပေးပို့ထားပါရယ်။ကိုဇော်ဝင်းလှိုင်ကအပြည့်အစုံကိုတင်ပြပေးပါမယ်
။ဒီသတင်းမှာအစီအစဉ်မှာတော့Greta Van Susteren ကဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ပိုင်းကောက်ဆက်စ်ပြဇာကိုတွားရောက်ခဲ့တဲ့ခီးစဉ်အကြောင်းတင်ပြပေးထားတာပါ။မနေ့ဩဂုတ်လကစပြီးရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာဒုက္ခသည်9သိန်းလောက်ထွက်ပြေးခဲ့ကြပြီးဒါဟာမြန်မာစစ်တပ်ကလူမျိုးစုအလိုက်ရှင်းလင်းတဲ့လုပ်ရဖြစ်ကြောင်းအမေရိကန်နဲ့ကုလသမဂ္ဂတို့ကပြောပါတယ်။ဒီပြဿနာဟာလွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာကတည်းကစခဲ့တာပါ။ဒါပေမဲ့ဒါဟာကမ္ဘာလုံးဆိုင်ရာရွှေ့ပြောင်းနေထိုင်မှုရဲ့အစိတ်အပိုင်းတစ်ခုဖြစ်လာပါတယ်။IOM ရွှေ့ပြောင်းအခြေချနေထိုင်သူများဆိုင်ရာအဖွဲ့ရဲ့အဆိုအရကမ္ဘာတဝန်းရွှေ့ပြောင်းနေထိုင်သူတွေရဲ့ထက်ဝက်နီးပါးဟာအာရှတိုက်ကလာကြတာဖြစ်ပြီးအဲ့ဒီထဲမှာအိန္ဒိယ၊တရုတ်နဲ့ဘင်္ဂလားဒေ့ရှ်တို့ကထိပ်ဆုံး၃နိုင်ငံမှာပါဝင်ပြီးသူတို့နောက်ကမက္ကဆီကိုနဲ့ရုရှားတို့ထိပ်ဆုံး၅နိုင်ငံဆင်းရဲထဲမှာပါဝင်ပါတယ်။ရွှေ့ပြောင်းနေထိုင်သူစုစုပေါင်းရဲ့ထက်ဝက်ကျော်ကို10နိုင်ငံကအဓိကလက်ခံနေတာဖြစ်ပြီးအဲ့ဒီထဲမှာ2018ခုနှစ်စီးရင်စရာတွေအရအမေရိကန်ပြည်ထောင်စုဟာနံပါတ်၁နေရာမှာရှိနေပါတယ်။ဒီလိုအရေးအတွက်တည်းရဲ့နောက်ကွယ်မှာလူတွေဘာကြောင့်ကိုယ်စားတီကိုစွန့်ခွာပြီးရွှေ့ပြောင်းနေထိုင်ကြတယ်လဲဆိုတဲ့အချက်ဟာအရေးကြီးတယ်လို့ကုလသမဂ္ဂဆိုင်ရာ VOA သတင်းတောက်မာဂရက်ဘရှေးကပြောပါတယ
် People sort of have this image of all migrants coming in dinghies or crossing the southern border of the United States with a backpack
ရွှေ့ပြောင်းနေထိုင်သူတွေဟာလေတွေစီးပြီးလာကြတယ်ဒါမှမဟုတ်မက္ကဆီကိုနယ်စပ်ကနေကျောပိုးအိတ်တွေနဲ့အမေရိကန်ပြည်ထောင်စုကိုဝင်လာကြတယ်လို့ပဲမျက်စိထဲမှာပြင်းမြင်တတ်ကြပါတယ်အတော်များများကဝက်ကောင်းဆလာတွေနဲ့ဆီလီကွန်ဗယ်လီတို့လန်ဒန်မြို့ကဘန်တို့မှာအလုပ်လုပ်ဖို့ရောက်လာကြတာပါ။နေဆက်ဖြတ်ပြီးအလုပ်လုပ်ဖို့ရောက်လာတဲ့သူတိုင်းဟာရွှေ့ပြောင်းနေထိုင်သူဖြစ်နိုင်ပါတယ်
။ကုလသမဂ္ဂဗြိတိန်စာချုပ်အရစစ်ပွဲတွေကြောင့်ဒါမှမဟုတ်မိမိတိုင်းပြည်အတွင်းမှာဖိနှိပ်အကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာကြတဲ့ရိုဟင်ဂျာလူဒုက္ခသည်တွေကိုအကာအကွယ်ပေးရမယ်လို့ဆိုထားပါတယ်။ပြည်ပခါတွေနဲ့အကြမ်းဖက်မှုတွေကိုတားဆီးခြင်းဟာပုံပြိုးဆဲနိုင်ငံတွေကရွှေ့ပြောင်းနေထိုင်သူတွေရဲ့ပြဿနာကိုထိန်းချုပ်တဲ့ကုလသမဂ္ဂရဲ့လုပ်ငန်းစဉ်ဖြစ်သလိုအကူအညီပေးရေးအဖွဲ့တွေနဲ့တတိပုဂ္ဂလအဖွဲ့အစည်းတွေကလည်းငွေကြေးလှူဒန်းကြပါတယ်။ဇာတိမြေမှာလူငယ်တွေအတွက်အလုပ်ကင်ဖန်တီးပေးခြင်းဟာအင်မတန်အရေးကြီးတဲ့အချက်ဖြစ်ပါတယ်။ဒါပေမဲ့ကမ္ဘာလုံးဆိုင်ရာရွှေ့ပြောင်းနေထိုင်မှုရဲ့ရေရှည်အကျိုးသက်ရောက်မှုကိုလည်းထည့်သွင်းစဉ်းစားဖို့လိုကြောင်းရွှေ့ပြောင်းနေထိုင်သူများမူဝါဒအဖွဲ့ပူးတွဲတည်ထောင်သူဒီမီထရီယိုPapa Dimitriou ကပြောပါတယ
် Once people have the knowledge and the means to try to get to a place that they want to go to they do it and they do it because
လူကလုံလောက်တဲ့တက်ပညာရှိမယ်သူတို့သွားလို့တဲ့နေရာကိုသွားလို့လဲရနိုင်မယ်ဆိုရင်သွားကြမှာပါပဲ။ဘာကြောင့်လဲဆိုတော့သူတို့နဲ့စိတ်တူကိုယ်တူဖြစ်တဲ့သူမိသားစုဝင်တွေဆွေမျိုးသားချင်းတွေကိုယ်နယ်ကလူတွေတဲ့အောင်မြင်နေတဲ့သူတွေရှိနေတာကြောင့်ဖြစ်ပါတယ်။ဒါကြောင့်အဲ့ဒီလူတွေကသူတို့အတွက်လမ်းကြောင်းဖောက်ပေးထားသလိုဖြစ်နေပါတယ်။
စကန်ဒီနယ်အတွင်းဖြစ်ပေါ်နေတဲ့ပဋိပက္ခတွေကြောင့်ထွက်ပြေးသွားကြတဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးပြန်လက်ခံသွားမယ်လို့မြန်မာအစိုးရကကတိပြုထားပြီးဒုက္ခသည်ပြန်လက်ခံရေးအစီအစဉ်အတွက်လည်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောကုလသမဂ္ဂနဲ့ပါသဘောတူစာချုပ်တွေလက်မှတ်ရေးထိုးထားပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်စူးစီးတင်ပြခဲ့တာပါရှင်ဒီကနေ့ညအစီအစဉ်ရဲ့ဒုတိယပိုင်းနာယူဘက်မှာကျမ်းမာရေးကဏ္ဍနဲ့အတူဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင
် VOA မြမပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပင်းညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ25 kHz 953ည၊လိုင်းဒိုမီတာ32 kHz 1783ညနဲ့လိုင်းဒိုမီတာ51 kHz 933တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာကျမ်းမာရေးကဏ္ဍနဲ့အတူမြမအရေးသုံးသပ်ချက်မှာတော့
ကျင်းဝင်းတိုက်ခါရှိပြီးဗက်လိုက်မှုကိရှိနဲ့နိုင်ငံဝန်တန်းဟာဒီမိုကရေစီရဲ့ကျောရုံမှန်တိုင်ဖြစ်တယ်လို့ဒေါ်စန်းစုကြည်ကဆိုပါတယ်
မြန်မာနိုင်ငံမှာနိုင်ငံဝန်ထမ်းပြုပြင်ရေးကို NLD အစိုးရအကောင့်ထဲပေါ်နေကြောင်းဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်မှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ဒါ့အပြင်အပတ်စဉ်တင်ဆက်ပေးနေကြတိုင်းရင်းသတင်းလွှာကဏ္ဍကိုလည်းထုတ်လွှင့်ပေးသွားမှာပါအခုတော့ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာပဲတီတာအရေးပြားယောဂအကြောင်းတင်ပြထားပါတယ်ဒီပဲတီတာအရေးပြားမှာပေါက်တာဟာကလေးငယ်တွေမှာအဖြစ်များပြီးပြန်လဲဖြစ်တတ်တာမို့စောစောစီးစီးအရေးပြားဆရာဝန်တွေနဲ့တိုင်ပင်ကုသတင်တယ်လို့အရေးပြားအထူးကုတွေကဆိုပါတယ်။ဒီယောဂဘယ်လိုကုသခံရပြီးကာကွယ်နိုင်ပါသလား။ဖြစ်လာရင်ဘယ်လိုလက္ခဏာတွေပြပြီးဘယ်လိုကုသတင်ပါသလဲ။ဒီအကြောင်းကိုမြန်မာနိုင်ငံကအရေးပြားအထူးကုဆရာဝန်ကြီးဒေါက်တာဆိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်။
โอเคทุกคนเสวนาจีดร.ซูวิงครับเราเนี่ยที่เป้ตีดาဆိုတော့ယောဂါကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာ
သူကကလေးတွေမှာဖြစ်တတ်တဲ့အရေးကမှာဗိုင်းရပ်စ်ကိုကူးဆဲတဲ့ယောဂါတခုပါအဲသူသဖြင့်ကလေးတွေမှာဖြစ်များတယ်ဟိုပြန်ပြန်ပြီးတော့လဲကူးဆဲနိုင်ခြေကတော့အမြဲတမ်းရှိတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂါကဘယ်လိုယောဂါမျိုးလဲ
သူကဟိုကြောက်ယောဂါဖြစ်စေတဲ့ဗိုင်းရပ်စ်ကိုအုပ်စုပေါ့လေပေါ့စ်ဗိုင်းရပ်စ်လို့ခေါ်အဲ့ဒီအမှာသူကကိုယ်ကလည်းသမီးပေါ့လေသူကရေသာတိတွေ့ခြင်းအနေပြီးတော့သူအလွယ်ကူးဆက်တာဗျ။သာမန်မျက်စိနဲ့မမြင်ရတဲ့ရေသာပုံပက်သွားတဲ့နေရာလေးတွေ၊ဝင်းရင်ပေါ့အဲ့လိုနေရာလေးတွေအနေပြီးတော့တဆင့်ဝင်ရောက်ပြီးတော့ကူးဆက်တယ်။အဲရေသာမှာပဲဖြစ်တယ
်။ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂဖြစ်လာရင်ဘယ်လိုတွေ့ရလဲဆရာ
။တွေ့ရမှာတော့အသားရောင်ပေါ့နော်။အသားဖြူရည်မဲတာတွေရှိဘူး။ဒီအသားရောင်ပဲတစ်ခါတည်းအရောင်လေးနည်းနည်းပြောက်တဲ့ဖြူရောင်ဖူလေးတွေရေသာမှာပေါ်လာတာဗျ။အဲ့အခုလေးကိုသေချာကြည့်လိုက်ရင်အလဲမောင်ပြောင်ပြောင်နဲ့အဆန်လေးမျက်စိလေးရှိတယ်။အဲဒီစဉ်ရင်ပိုက်တို့ပိုက်တို့ပေါင်ကြံတို့နောက်တင်ပါလက်မျက်နှာစတဲ့နေရာမျိုးစုံမှာအပြုတ်လိုက်ပြုတ်လိုက်အဆုလိုက်အဆုလိုက်လေးတွေတွေ့ရတယ်ဗျ။တစ်ခါတလေမှာတော့ညီရဲပြီးတော့လေရောင်လာတတ်တယ်။ရောင်ပြီးရင်တော့ပြန်ပြောက်သွားတာလေးရှိတယ်။ဒါကိုခုကကြာဆင်းတဲ့လူတွေမှာတော့ဒီပုံမှန်တဲ့အရွယ်ကြီးတဲ့အလုံးကြီးတွေဖြစ်တတ်တယ
်။ဟုတ်ကဲ့ဆရာကြီး။အဲ့တော့ဒီယောဂါကဟိုဆရာကုနာပြောတော့လူသူနဲ့သူထိတွေ့ပြီးတော့ကူးဆက်တာပေါ့နော်အဲ့တော့ကူးဆက်ဖို့ကူးဆက်နေလို့လည်းအသေးစိတ်နဲ့ရှင်းပြပေးပါလား
ဟုတ်ကဲ့ယောဂရှိတဲ့လူကနေပြီးတော့နောက်ယောဂမရှိတဲ့လူအထူးသဖြင့်အသားချင်းပုတ်တိုက်တာတို့ထိတွေ့တာတို့ကင်တွယ်တာတို့နေတဆင့်ကူးတာပေါ့ဖြစ်များတာလည်းကလေးလေးတွေမှာဖြစ်များတာကိုမူယုံမူရတာရွယ်ကလေးလေးတွေမှာဖြစ်များတယ်အဲ့တော့ကလေးလေးကျောင်းသားလေးတွေညီကိုမောင်မအချင်းချင်းစော့ရင်းနဲ့ကူးကြတာပေါ့နော်နောက်ရေကူးကံရဲ့အဝတ်လဲကံအဲ့လိုနေရာတွေကလည်းကူးဆက်တတ်တယ်ဆောင်လူကြီးတွေမှာတော့လင်းဆက်ဆံဒီထိတွေ့မှုကနေတစ်ဆင့်လင်းပါတွေမှာလည်းကူးဆက်ပြီးတော့ဖြစ်ပွားတတ်တယ်
ဟုတ်ကဲ့ဆရာအဲ့တော့ကာကွယ်နိုင်တဲ့အနေအထားပ
ါပြောရမယ်ဆိုရင်တော့ကာကွယ်နိုင်တဲ့အနေအထားတော့မရှိဘူးကြီးဆိုတာဟိုကလေးတွေမှာအဖြစ်များတယ်လို့ပြောခဲ့တာကိုကလေးတွေမှာအဖြစ်များဆိုတော့ကလေးဆိုတာကငုံ့ုံမူရတဲ့အရွယ်တွေမှာအဖြစ်များတာဒီအလယ်တန်းအရွယ်လောက်ရောက်ရင်တော့ဖြစ်တာနေသွားတယ်အဲ့တော့ကလေးဆိုတာကတော့ဒီကူကပါလေသူနဲ့စော့နေတဲ့လူကပါမှာဆိုတာဒါတိတတ်တဲ့အရွယ်မဟုတ်ဘူးလေနောက်တစ်ခါလူကြီးတွေချင်းချင်းကူးတယ်ဆိုရင်လည်းလင်ငါးရင်ချင်းကူးတယ်ဆိုရင်လူသက်ဆံတဲ့အခါမှာဒီလိုအဖုလေးတွေတီးတဲ့အတွက်ရှင်းအောင်ပြောရရင်ဗျာမျက်စိနဲ့လျှောက်ပြီးတော့ပြဲပြီးကြည့်နေတာမဟုတ်တဲ့အတွက်ကြောင့်သိချင်မှသိမယ်ဆိုလိုချင်တာကအဲ့တော့ကာကွယ်ဖို့ဆိုတာကတော့ထိတွေ့မှုမရှိရင်တော့ဒါကာကွယ်နိုင်တယ်လို့ပြောလို့ရတော့ဒါပေမဲ့ကစားတယ်ဒီလိုထိတွေ့ဆက်ဆံနေဆိုတာကတော့မျက်ရှိနေဆိုတော့ကာကွယ်လို့တော့တက်တက်ကြီးတော့မရဘူးကာကွယ်စီလဲမရှိပါဘူ
းဟုတ်ကဲ့အဲ့တော့ဒီယောဂါမှာဒီတချို့ကတော့ယောဂါအဖြစ်ဖြစ်လာပြီးတော့တချို့ကတော့ဟိုယောဂါမဖြစ်တာလည်းရှိတယ်ပေါ့ဆရာနော်အဲ့
ไอ้ข้าจะรับบาดเจ็บที่ตัวก้าวโยกามาที่อะไรใช่ไ
หมเออเขาดีเอ้ยยังคุณอาก้าวไปวุ้มชิวสุดโลกเส้นนี้ตรงนั้นในเดียสิบาทแต่ในตรงเส้นนี้ก็เนี่ยว่ากันเลยสุดโลกยี่ร้านเนี่ยที่ตาจังที่ดูเนี่ยที่ได้ดูไปมาที่โยกาพี่ดำเขาบอกคลีมาบาดเจ็บพี่มีอะไรสุดโลกดูสิมาที่ไวรัสตัวกูก็มาบอกดีมาบอกดีว่าที่ร้านเนี่ยเลยได้กูพี่บอกได้เลยดูยี่มาจ้ารอကလေးဘောက်ဖြစ်သန်းလာတော့တင်းမို့တင်းဘောနော်ကိုကမတိလိုက်ပဲနဲ့ဘယ်လိုပြောမလဲယောဂဖြစ်လာအောင်မဟုတ်လိုက်ပဲနဲ့ဒီတိတွဲမှုရှိပြီးတော့ antibody ခေါ်တာပေါ့ဒီ virus အတွက်ကုကံအားပေါ်နေပြီဆိုတော့ချက်ချင်းမကူတော့ဘူးအဲလူကြီးတွေမှာလည်းတာယာမို့ဖြစ်တာအရင်နဲ့ဆိုတော့သို့တော့ဒီကုကံအားကျဆင်းတဲ့အခြေအနေပေါ့နော်အထူးသဖြင့် HIV ပိုးရှိတဲ့လူတွေကတော့လူကြီးဘဝရောက်ပြီမဲ့ဒီဥစ္စာအလွယ်တကူကူးဆက်တတ်တယ်ညခစ်ပြီဆိုရင်လည်းလုံလုံကဲကဲပေါ့ကမ္မအလုံးအဖူသေးသေးလေးတွေမဟုတ်ပဲတချို့ဆိုရင်ကျွန်တော်တို့တွေ့တယ်ကျောင်းပြောကိုလက်နဲ့နှွာပြီးတော့ဆီးလိုက်ဆီးလိုက်ကတ်ထားကြလောက်ကိုအလုံးအကြီးကြီးတွေအထိမြင်ရတယ
်ဟုတ်ကဲ့ဆရာအဲ့တော့ကုသမှုအနေထားနဲ့ပတ်သက်ပြီးတော့အားလုံးကကုသဖို့လိုလားဆရာ
ဒီကုသလွယ်လို့ဟိုပြောရမယ်ဆိုရင်တော့သူကကလေးချင်းချင်းတော့ကုသလွယ်တယ်ဗျအဲ့တော့ကုသလွယ်တယ်ဆိုရင်တော့ရေပြားဆရာအမေကဒီမှာဗျာပြင်မှာကလေးမောင်မနှစ်ယောက်ရှိတယ်ဟိုတယောက်ကတက်နေပြီဆိုရင်ကျန်တဲ့လူကိုဒါကလားရင်ကုဆဲလွယ်တယ်အဲ့ဒါဆိုရင်တော့ကုဟိုဆိုပြီးတော့တိုက်တွန်းလေးရှိတယ်ဒါပေမဲ့တခုသိထားဖို့ကယောဂပိုးကုဆဲပြီးရင်အဲ့ကလေးတွေမှာကိုကံအားဆိုတာအမင်းနဲ့ညံပေါ်လာတယ်ပေါ်လာရင်သူ့ဟာသူပျောက်သွားတတ်တယ်အဲပျောက်သွားရင်အမှန်ရုပ်လည်းမကြံဘူးဒါပေမဲ့လည်းတခါကုဆဲလွယ်တဲ့အတွက်ကြောင့်မို့လို့တနည်းအားမှာပျောက်ပြီးနောက်တနည်းအားမှာပြန်ပေါ်လာတော့ရှိတယ်ပေါ့နီးအဲတချို့ဆိုရင်လည်းပြန်ပျောက်ဖို့လတော်တော်ကြာကြာတယ်အဲနှင်းနေတော့မှကြည့်တဲ့လူတွေလည်းရှိတယ်။အဲဒီတော့ကုတယ်မကုဘူးဆိုတာကအချိန်လေးလူတစ်ယောက်တစ်ယောက်တော့မတူပါဘူး။ဥပမာသိလည်းမများဘူး။ဖြစ်ကားစားဆိုရင်တော့သူ့အတူကြောက်သွားမယ်ဆိုပြီးကျွန်တော်တို့ observe လုပ်တယ်ခေါ်တာပေါ့နော်
။စောင့်ကြည့်တာပေါ့ဆရာနော်
။အဲဒီတိုင်းပဲထားပြီးတော့ဟိုကြည့်တာပေါ့နော်။အဲဆိုရင်သူ့အတူအများစုကရက်သက်သက်အနေငယ်လားအနေငယ်မှာကြောက်သွားတယ်။တချို့ကျတော့လေဟိုကလေးတော့ဘာမှမဖြစ်ဘူး။ဒါပေမဲ့ဥပမာ၄လကြာနေပြီဆရာ၅လကြာနေပြီဆိုတော့အမေပြေရစိတ်ကူတယ်ကူပေးပါဆိုပြီးတော့လာပြီးတိုက်တွန်းတဲ့လူတွေရှိတယ်။အဲလိုမျိုးဆိုရင်လည်းကူပေးရတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့ကုသမယ်ဆိုရင်ဘယ်လိုကုသမှုတွေရှိလဲ
။သူကကျွန်းနှုတ်နဲ့ကုသပုံဆင်တယ်ဗျ။လိင်စိခရင်လေးတွေ၊လိင်ညာတို့၊ acid ဆေးရည်တို့ဓာတ်တို့၊နောက်ပြန်ဆင်အန်းနဲ့ချစ်ဓာတ်တို့၊နောက် nitrogen အရင်နဲ့ AK ဓာတ်တို့စသဖြင့်ကျွန်းနှုတ်လိုမျိုးပဲကုတဲ့နည်းမျိုးစုံရှိတယ်။ဒေသာနဲ့လည်းကုသကြတယ်။များသောအားဖြင့်တော့တစ်ခုခုနဲ့ကုလိုက်ရင်ပြီးသွားတာပဲ။ဒါကြတော့ကုသမှုတစ်ခုနဲ့မပြီးဘဲနဲ့နောက်ထပ်ဟိုပြန်ပြန်ပေါ်လာတော့တခါနောက်တဲ့အလားတူကုသကြားရတာမျိုးတွေလည်းရှိတယ်။အဲတော့စောစောကုရင်တော့ယောဂကိုထိန်းချုပ်ဖို့လိုပူလွယ်တာပေါ့နော်။အခုနည်းလေလေပြန်နာနာနည်းလေလေပဲ။တချို့ဆိုရင်မျက်နှာမှာတခုနှခုပေါ့မျက်နှာဆိုကလေးဆိုကိုင်နေတာကိုရားရင်ကုန်မယ်၊ဆုမယ်၊မျက်နှာကိုင်တော့ကဘိုက်ကိုင်ဟောကိုင်တော့ကြပေါင်းညာနေရောက်ကြိုင်းနေရောက်အဲအဲ့လိုမျိုးဆိုရင်တော့ပြန်နာနာပူများတယ်။အဲတော့ကိုယ်ကလေးမှာတဲ့ဒီလားပေါ်လိုက်ကိုနဲ့ညီဆက်တဲ့တချမ်းနဲ့ဆရာဝန်ရေပြားဆရာဝန်နဲ့တိုင်ပင်ဆွေးနွေးကြည့်ပါပြီးတော့ဘယ်လိုလုပ်ရင်အကောင်းဆုံးဟိုမပူပဲနဲ့ဆက်ချောင်းကြည့်အောင်မလားခုနကတော့ဆိုလင်းသေးတော့မဟုတ်ဆေးပြော့လေးတွေနဲ့ကုစားမလားတိုင်ပင်ကြီးထုတ်တာအကောင်းဆုံးဖြစ်ပါမယ်အဲခုကကြဆင်းတဲ့ ENDS မားရီမှာတော့ ENDS ဆက်ဆက်တောက်တဲ့ ARV ဆေးတောက်ရင်းနဲ့ကွာပြန်တက်လာတဲ့အခါမှာပဲကြည့်လာတဲ့အလိုလိုပေါင်းပြီးတော့ပျောက်သွားတာမျိုးလေးရှိတယ်ဗျ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ပြီးခေနောက်ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်။ဘယ်အစိုးရပဲတက်တဲ့နိုင်ငံဝန်ထမ်းစနစ်ဒါမှမဟုတ်အစိုးရအမှုထမ်းစနစ်ကောင်းမွန်ဖို့လိုအပ်ပါတယ်။မြမပြည်မှာလည်းနိုင်ငံဝန်ထမ်းပြုပြင်ရေးကို NLD အစိုးရကအကောင်အထည်ဖော်နေကြောင်းဥအောင်ခင်ကသုံးသပ်ထားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်။
လက်ရှိ NLD အစိုးရရဲ့ရည်ရွယ်ချက်တွေထဲမှာပြည်သူယုံကြည်တဲ့နိုင်ငံဝန်ထမ်းပေါ်ထွက်လာရေးလဲပါဝင်ပါတယ်။ချင်းဝင်တိုက်ခါရှိပြီးဗလိုက်မှုကိရှိတဲ့နိုင်ငံဝန်ထမ်းဟာဒီမိုကရေစီရဲ့ကျောရုံးမှန်တိုင်ဖြစ်တယ်လို့ဒေါ်စန်းစုကြည်ကဆိုပါတယ်။နိုင်ငံဝန်ထမ်းစွမ်းရည်တိုးမြင့်ပြီးစွမ်းဆောင်ရည်ရှိတဲ့ဝန်ထမ်းကိုအရေးချင်းအလိုက်ရာထူးတိုးမြင့်ကာတင့်တင့်နဲ့လာစားရရှိအောင် NLD အစိုးရကကြိုးပမ်းမယ်လို့ဆိုပါတယ်။လုံခဲ့တဲ့ဇူလိုင်လကထုတ်ဝေတဲ့နိုင်ငံဝန်ထမ်းပြုပြင်ပြောင်းလဲမှုဆိုင်ရာမဟာဗျူဟာလင်းတင်စီမံကိန်းစာရမှာပြောပြထားတာဖြစ်ပါတယ်။စ
Para antwe mimiya sunzane eka alokwe ma lapela yushirelu wenda amyazuga wekanya bade. La yudaha laza malong laulu chishine nipitamu ne echin lau la yudaha liokan timya telu yusare wenda nwileshibade. Wenda nime lupiya me tawin shibime nguya ma lupira rishirelu wenda amyazuga yusabade. Daja Ubre Yashi Tiadujine Yetapwe Wengu Lapia Melu Piduru Veka Miolin Tabi Me Tia Miatamu Yali Melu Miolin Dugaro Neva Rede
Nangawunan Kudin Lao Shirelu Mahabiwa Simanja Sarama Popjaware Yare Lazaha Midazu Donze Ye Melon Laulu Agri Lai Samu Piara Lu Saran Chisudu Chose Yaga Nunga Yonjibare Laza Domin Payen Agri Lai Samu, Jotali Melu, Saran Chisure, Wunan Shise Yagai Nunga, Yungji de Lule, Popia Tavare, the men at Townset Doma, Pia Tande, Nanga Wunan Urima, Tamro Dane, Yetapwe Wingo, Nanga Wunan Lu, Matama Bau, Tajau, Pubin Yi, Luame, Wunan Kudema, Sitane Ye, Mapawin Bau, Nanga Wunan Ishide, Tanago, Siburi, Jangshi, Ochode, Dele, Jangule, Popia Tara, Matuya Bau,
ဝန်ထမ်းအများစုကတော့အရေးချင်းကိုအခြေခံတဲ့ယာတူတုံးမြင့်မှုကိုသာလိုလားကြပါတယ်။အန်အယ်ဒီဆိုရတဲ့တက်တန်းနှစ်မှာထူးချွန်ဖွဲ့တဲ့ချင်းပြင်ခံရတဲ့နိုင်ငံဝန်ထမ်း 3万件アカウントでポレ2年ビドウナアケルミゴ2019年マフンレパレウェナンゴイエユヤマサイエビドリペムニトラザヤサイムヤドゥトムヤサイムヤドゥアセンキョチャムヤドゥマトペムサダピンウェナウブリヤアピペダミヤバレディニネピニャイウェナタタウンジョゴヌネアトゥンイエユナゲジャンピヤバレウェナアピカトペダハ
အမြင့်ဆုံးပြစ်ဒဏ်ပေးမှုဖြစ်ပါတယ်ဒီနေ့ကစားပြီးဝန်ထမ်းတူဦးရဲ့အနေဆုံးလာစာဟာကြက်တသိန်းခွဲနီးပါးဖြစ်သွားပြီးအရာရှိတူဦးရဲ့အမြင့်ဆုံးလာစာက9သိန်းခွဲဖြစ်လာပါတယ်တရားလွှတ်တော်ချုပ်ယုံရဲ့2019အစည်းအဝေးခန်းစာအရဆိုရင်ဝန်ထမ်းရဲ့အနေဆုံးလာစာဟာတသိန်း2000ရှိခဲ့လို့ကြက်2000ကျော်ဒေါ်လာတဲ့သဘောပါပဲတရားလွှတ်တော်ချုပ်ယုံကအရာရှိတွေဟာအနေဆုံးကြက် တသိန်း800000အငင်းဆုံး9သိန်းအထိရကြပါတယ်။အန်အယ်ဒီအစိုးရလက်ထက်မှာအငင်းဆုံးဝန်ထမ်းလာစာကို9သိန်းခွဲအထိတိုးလိုက်ပါတယ်။ဒါပေမဲ့လုံးလုံးစင်မှာတော့ဘာမှမပြောင်းလဲပဲလက်စားနေကြတော့မှာပဲ။အကြီးအကဲတွေကလည်းစစ်ဘူဟောင်းတွေပဲလို့ရှေ့နေကြီးဦးကြည်မြင့်ပြောတာကိုလူငယ်မတ်လာ27ရက်ထုတ်
70年代ပြည်ပြောင်းလဲရေးဆိုင်ရာမဟာဗျူဟာစီမံချက်ဟာရွေးချက်ကြီးမားတဲ့နှစ်တူစီမံကိန်းဖြစ်လို့လက်တွေ့အကောင့်တွေပေါ်ဖို့ကဲခဲနိုင်ပါတယ်။ဖက်ဒရယ်ဒီမိုကရက်တစ်ပြည်ထောင်စုမြန်မာနိုင်ငံတော်ပို့ထွန်းရေးကိုရည်မှန်းပြီးနိုင်ငံဝန်ထမ်းအုပ်ချုပ်မှုပုံစံတစ်ခုတည်ထောင်မယ်လို့ဆိုပါတယ်။ဗဟုချုပ်ကိုင်မှုလျော့ထားတဲ့ဖက်ဒရယ်စနစ်နဲ့ကိုက်ညီမဲ့ပြောင်းလဲနို တိုင်းပဲဘူဝါဒစာရန်ကိုလည်းပြုစုရမယ်လို့ဖော်ပြထားပါတယ်။ဝန်တန်းရွေးချယ်ခံတမ်းမှုယာရုတုံးမြင့်မှုပြောင်းရွှေ့မှုကိစ္စတွေကိုဗဟုချုပ်ကင်မှုလျော့တဲ့အတွေ့တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာဖြစ်ပေါ်လာမဲ့မတူညီတဲ့အခြေအနေတွေကိုစမ်းစစ်ပြီးရှေ့ဆက်ရမယ့်လုပ်ငန်းစဉ်တွေကိုချမှတ်ရမယ်လို့ဆိုပါတယ်။စစ်တပ်နဲ့ရဲအဖွဲ့မပါတဲ့ဝန်တန်းလောကကိုပြုပြင်ပြောင်းလဲလိုက်ယုံနဲ့ဖက်ဒရယ်စနစ်ပေါ်လာမှာမဟုတ်ပေမဲ့ဗဟုချုပ်ကင်မှုလျော့ချရေးအတွက်ပြင်ဆင်ထားတာကတော့မမဘူးလို့ပြောနိုင်ပါသေး။ဆေးအာနာရှင်လက်အောက်မှာနေပေါင်းများစွာအသုံးချခံရတဲ့အဂတိလိုက်စားမှုအလွန်များတဲ့ဝန်တန်းလောကပြုပြင်ပြောင်းလဲရေးဟာအချိန်ကြာမှမို့ NLD ပါတီရေရှိအာဏာရတဲ့အပေါ်မှာလည်းမူတည်နိုင်ပါလိမ့်ခင်ဗျာ။
မြန်မာနိုင်ငံမှာနိုင်ငံဝန်ထမ်းပြုပြင်ရေးကို NLD အစိုးရကအကောင့်ထယ်ဖော်နေတဲ့အပေါ်ဦးအောင်ခင်ကတုံ့တက်ပြီးကိုညံဝင်းအောင်ကကူညီတင်ဆက်ထားတာပါ။
အခုတော့တိုင်းရင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအမီပါ။ဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မောင်နှုံမျိုးနယ်ကရခိုင်ရွှေပြောင်းရွာသားတွေနေထိုင်တဲ့တင်မောကွေကျေးရွာကိုအာဏာပိုင်တွေဖျက်ဆီးပြီးကျေးရွာသား၃ဦးကိုတရားစွဲဆိုထားပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့မြမတပ်မတော်တို့တိုက်ပွဲကြောင့်မိုင်းခိုင်မျိုးနယ်ကရွာသား450ကျော်စစ်ပီးတင်းဆောင်နေကြရတယ်ဆိုတာနဲ့27ရာစုပင်လုံတတိယအကြိမ်ညီလာခံမှာတိုင်းသားတွေအတွက်ဘာထူးခြားမှုတွေရှိလာနိုင်လဲဆိုတဲ့အကြောင်းတွေကိုကြားသိရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရွှေပြောင်းအခြေစိုက်သူတွေနဲ့ကိုထူကိုထတီထောင်ထားတဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်ကတင်မောခွေကျေးရွာကိုအာဏာပိုင်တွေဖျက်ဆီးပြီးကျေးရွာသား၃ဦးကိုမြို့နယ်အုပ်ချုပ်ရေးမှူးကနေနိုင်ငံတော်အကြီးအကျယ်ပြက်စီမှုပုံမှန်5/5ခခွေးနဲ့တရားစွဲဆိုထားပါတယ်။တရားစွဲခံရသူတွေကတော့ဦးအောင်နိုင်ဦးထွန်းမြင့်ဦးနဲ့ဒေါ်အောင်မကျော်တို့ဖြစ်ပြီးတင်မောခွေကျေးရွာကိုအစိုးရခွင့်ပြုချက်မရဘဲရွာတီထောင်တဲ့အတွက်အခုလိုတရားစွဲခံရတာဖြစ်တယ်လို့တရားစွဲခံရသူတဦးဖြစ်တဲ့ကိုအောင်နိုင်ကပြောပါတယ်တင်မောခွေကျေးရွာမှာနေအိမ်50ကျော်ရှိပြီးဇူလိုင်လ9ရက်နေ့မှာမောင်တော်ခရိုင်အုပ်ချုပ်ရေးမှူးဦးရဲထွတ်မြို့နယ်အုပ်ချုပ်ရေးမှူးဦးမြင့်ခိုင်ရဲတပ်ဖွဲ့နဲ့မိသက်တပ်ဖွဲ့တွေကနေနေအိမ်တွေကိုအင်အားသုံးဖျက်ဆီးခဲ့လို့အခုအခါကျေးရွာသားတွေဟာကြောက်ပန်တူအင်းဒီအပါဝင်နိစတဲ့ကျေးရွာတွေနဲ့ဘုံကြီးကျောင်းတွေမှာခိုးလုံနေကြရပါတယ်
။ရှမ်းပြည်နယ်တောင်ပိုင်းမိုင်းကန်မြို့နယ်ဟူခိုင်းကျေးရွာအုပ်စုတွင်တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA နဲ့မြမတပ်မတော်တို့တိုက်ပွဲကြောင်းကုန်းကြောင်ရွာ၊ခါကားရွာ၊စံပေါင်ရွာသား450ကျော်ဟာဟန်ငိုင်းဘုံကြီးကျောင်းမှာခိုးလုံနေရတယ်လို့ကြည်တီမြို့နယ်ပြည်နယ်လှုပ်တော်ကူဆိုလဲဆိုင်းဆန်မင်းကပြောပါတယ်။ဟန်ငိုင်းဘုံကြီးကျောင်းမှာခိုးလုံနေရတဲ့စစ်ဆောင်တွေဟာစာဝုတ်နေရေးလိုအပ်ချက်တွေရှိနေတယ်လို့စစ်ဆောင်ကျောင်းသားကလေးသူငယ်တွေလည်းရှိနေတယ်လို့သူကဆိုပါတယ်။ဇူလိုင်လ9ရက်နေ့ကနေ17ရက်နေ့အထိမြမတမတော်နဲ့တောင်ပိုင်းရှမ်းပြည်တမတော် RCSSSA တို့ကြားရှမ်းပြည်နယ်တောင်ပိုင်းမန်ကန်မြို့နယ်အတွင်းမှာတိုက်ပွဲဖြစ်ပွားနေခဲ့တာပါတမတော်အနေနဲ့တောင်ပိုင်းရှမ်းပြည်တမတော်ရှိရာစခန်းဘက်ကိုအင်အားဖြည့်တင်းတုံးလင်းရှာဖွေနေတဲ့အတွက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ RCSSA ပြောခွင့်ရဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်တောင်ပိုင်းရှမ်းပြည်တမတော်ဟာမြန်မာအစိုးရနဲ့ NCA ပြည်ရဲစာချုပ်လက်မှတ်ရေးသူးထားပေမဲ့တမတော်နဲ့မကြမ်းမကြားဆိုသလိုစည်ရေးပဋိပက္ခတွေဖြစ်ပွားနေတာပါ
ကယင်းနီအမျိုးသားတွတ်တက်ရေးပါတီ KNPP အနေနဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတ်တဲ့အကြိမ်ကိုတက်ရောက်ခြင်းမပြုဖို့ကယင်းနီပြည်လူငယ်များတမက်ကအဖွဲ့ဝင်နေနဲ့ကယားလီဖုလူငယ်တွေကတိုက်တွန်းလိုက်ပါတယ်။ကယားပြည်နယ်အစိုးရအနေနဲ့ပြည်နယ်အတွင်းဗိုလ်ချုပ်အောင်ဆန်းကျေးရုပ်တည်ထောင်ဖို့ကြိုးပမ်းခြင်းအဲ့ဒီကြိုးပမ်းမှုကိုကန့်ကွက်နေတဲ့အခြေအနေမှာ KNPP အနေနဲ့27ရာစုပင်လုံညီလာခံတက်ရောက်မဲ့အပေါ်ပြန်လည်သုံးတက်ဖို့ဇူလိုင်လ9ရက်နေ့ကသဘောထားထုတ်ပြန်ခဲ့တာပါဒီကိစ္စအပေါ် KNPP အနေနဲ့27ရာစုပင်လုံညီလာခံကိုအစိုးရဘက်ကတရားဝင်ဖိတ်ကြားလာတဲ့အပြင်ငြိမ်းချမ်းရေးရှေ့တိုးနိုင်ဖို့နဲ့တန်းတူညီမျှစွာအားလုံးပါဝင်နိုင်ရေးအရေးကြီးကြောင်းပုံမထင်ဟပ်စေတဲ့ဆန္ဒနဲ့ဆုံးဖြတ်ချက်ချထားတဲ့အတိုင်းတွားရောက်တက်ရောက်မှာဖြစ်တယ်လို့ KNIC ကိုပြောကြားခဲ့ပါတယ်KNPP အနေနဲ့ကရင်နီတမိုင်းကျောင်းနဲ့ပိုချုပ်ကျေးရုပ်တီဆောက်ရေးကန့်ကွက်ကျောင်းအတိပေးစာရွက်ဖြန့်ဝေသူတွေကိုတရားစွဲဆိုတာနဲ့ဆန္ဒထုတ်ပေါ်တဲ့လူငယ်တွေကိုအကြမ်းဖက်နေနေတာဟာပြည်내ရဲ့အေးချမ်းတည်ငြိမ်ရေးကိုထိခိုက်စေတယ်လို့ဇူလိုင်လ9ရက်နေ့ကထုတ်ပြန်ထားပါတယ်
။ကရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်မှာရှိတဲ့စာတင်ကျောင်းတွေမှာကရင်မျိုးရလာနဲ့မော်မျိုးရလာကိုနိုင်ငံတော်အလာနဲ့ရှင်တွဲပြီးမလွှတ်တင်ဖို့မြို့နယ်ပညာရေးမှူးရုံးကနေတက်ဆိုင်ရာကျောင်းအုပ်ကျောင်းဥစုမှူးထံအကြောင်းကြားစာပေးပို့ထားပါတယ်။နိုင်ငံတော်အလာနဲ့ရှင်တွဲသရှိမှုမပြုဖို့အတွက်တက်ဆိုင်ရာကျောင်းတာဝန်ရှိသူတွေနဲ့ညှိနှိုင်းဆွေးနွေးထားပြီးရင်ဆွေးနွေးပြီးစီးတဲ့အချိန်တွေကိုလည်းမြို့နယ်ပညာရေးမှူးရုံးကတင်ပြဖို့ပြီးခဲ့တဲ့ဇွန်လကုန်ပိုင်းကကော့ကရစ်ခရိုင်ပညာရေးမှူးရုံးကညွှန်ကြားထားတာဖြစ်ပါတယ်။ဒီကိစ္စကိုကရင်ပြည်နယ်ပညာရေးမှူးရုံးအနေနဲ့ညွှန်ကြားထားတာမဟုတ်ကြောင်းပြည်နယ်ပညာရေးမှူးရုံးကပြောပါတယ်။အဲ့ဒီဒေသတွေမှာအစိုးရအုပ်ချုပ်နေနေတဲ့ KNU မွန်ပြည်တဲ့ပါတီတို့အုပ်ချုပ်မှုရောနှောတဲ့နေဖြစ်တယ်လို့စာတင်ကြောင်းတချို့မှလည်းနိုင်ငံတော်လမ်းနဲ့တိုင်းဒေသလမ်းတိုင်းတစ်ခုထွက်သူထားတာဖြစ်ပါတယ်
မွန်ပြည်နယ်တမ်းပြူစီရမြို့အနီးရှိမိန်ပလာတောင်မှာဂျပန်ခေတ်စစ်တမ်းပစ္စည်းတွေတူးဖော်နေတဲ့ရန်ကုန်အခြေစိုက်ရိုင်ယယ်အီဂယ်ဒီဗယ်လော့ပ်မန့်ဂရုပ်ကုမ္ပဏီလီမိတက်ကိုမွန်ပြည်နယ်အစိုးရကနေစူးစမ်းလည်လံခွင့်ပြုချက်ကိုရပ်ဆိုင်ထားဖို့ထပ်မံတူးဖော်ရှာဖွေခြင်းမပြုကြောင်းဝန်ကြီးချုပ်ဒေါက်တာအေးဆန်ကပြောကြားလိုက်ပါတယ်။ဇူလိုင်လ၁၀ရက်နေ့မွန်ပြည်နယ်အစို မင်္ဂလာတောင်ကဂျပန်ခေတ်စစ်ကြံပစ္စည်းတွေဟာရှေးဟောင်းပစ္စည်းတွေဖြစ်တဲ့အတွက်ပြည်ထောင်စုအစိုးရကကင်တွယ်မှာဖြစ်တယ်လို့တိခဲ့တဲ့ဇွန်လတတိယအပတ်ကပြည်ထောင်စုအစိုးရကအကြောင်းကြားလာတာပါမင်္ဂလာတောင်မှာလက်ရှိတူးဖော်နေတဲ့နေရာတွေကိုမူလအနေထားတိုင်းပြုလုပ်ပေးဖို့ထပ်မံရှာဖွေမှုတွေမပြုဖို့ကျန်စည်ရောကထားတဲ့နေရာတွေကိုပြန်လည်ရုပ်သိမ်းပေးဖို့အစိုးရကနေကုမ္ပဏီကိုအကြော
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။တနေ့ကျော်အကြာရနာထားတဲ့ပြည်ထောင်စုညီညွတ်ရေးညီလာခံ20ရာစုပင်လုံးတတိယအစည်းအဝေးကိုနေပြည်တော်မှာစတင်ကျင်းပနေတာပါ။ဒီညီလာခံမှာတိုင်းသားတွေအတွက်ဘာထူးခြားမှုတွေရှိလာနိုင်မလဲ။မိကလျာမုံကလည်းစူးစီးတင်ဆက်ထားပါတယ်
။လက်ရှိကျင်းပနေတဲ့နေပြည်တော်ကပြည်ထောင်စုညီချမ်းရေးညီလာခံ20ရာစုပင်လုံးတတိယအစည်းအဝေးမှာရေးကြီးတဲ့ဆုံးဖြတ်ချက်တွေချမှတ်နိုင်မှာမဟုတ်ဘူးလို့ညီလာခံတက်ရောက်နေတဲ့ဝန်ပြည်သစ်ပါတီဒုဥက္ကဋ္ဌနိုင်ဟန်တာကအခုလိုပြောတော့ပါတယ
်ရေးကြီးတဲ့ကိစ္စတွေဆိုရင်လုံးဝကိုမဆွေးနွေးရတဲ့အနေအထားမျိုးဖြစ်တယ်ကြီးလို့မရဘူးညာနောက်ဥပမာဆိုရင်ဒီနိုင်ငံရေးဘက်မှာဥပမာတိုင်းသားတွေရဲ့အခွင့်အရေးလူနည်းစုအခွင့်အရေးစသဖြင့်တော့ဒါတွေကိုအခုကလုံးဝဆွေးနွေးခွင့်မရှိဘူးအဲ့ဒီနိုင်ငံရေးမှာဒီဖွဲ့ပြန်မှုတွေပါတယ်ဒါတွေလည်းလုံးဝကိုမရဘူး။ဘာရလဲဆိုတော့ဟိုကျမတန်သူကြီးနော်အဲ့ဒါတော့ပဲသွားသွားရတယ်ဆိုတော့ဒါအဲ့လူကြီးနဲ့သွားဆိုင်တယ်
ညီလာခံမှာလုံခြုံရေးကဏ္ဍကိုဆွေးနွေးပေမဲ့အတည်ပြုချက်တွေချမှတ်မှာမရှိသလိုနိုင်ငံရေးကဏ္ဍမှာလည်းပြည်ထောင်စုအစိတ်ပိုင်းဟုသမျှလုံးဝခွဲမထွက်ရအချက်တွေကိုထက်သွင်းမှသာပထရေခြေခံမှုတွေကိုဆွေးနွေးဖို့တမတော်စုဖွဲ့ကတဘောထားရှိတယ်လို့သူကပြောပါတယ်အလားတူညီလာခံတက်ရောက်နေတဲ့မွန်မျိုးသားပါတီတွေသွင်းရင်မှနိုင်လီသမကလည်းအခုလိုပဲပြောသွားပါတယ်
။ဒါပေမဲ့ထပ်ပေါ်လာတဲ့သဘောတူညီချက်ရလတ်တွေကတော့များများဆဆမရှိခဲ့ပြင်ကျွန်တော်တို့ညီမထားတဲ့ဖယ်ရပြည်တော်စုနဲ့ဆိုင်တဲ့သဘောတူညီချက်တွေကပါမလာနိုင်တော့ဘူး။ဦးလင်းခွေးလည်းမရှိတော့ဘူး။ညီလာခံမှာတော့ရရှိမဲ့သဘောတူညီချက်ကတော့စိတ်ဒီကမကြတဲ့ချက်တွေလောက်ပဲကြလာနိုင်မှာပေါ့
။ညီလာခံမှာတင်ပြတဲ့ချက်တွေနဲ့ပတ်သက်လို့ပြည်တော်စုနိုင်ငံရေးဆွေးနွေးမှုပူးတွဲကော်မတီ UBDJC အတွင်းရေးမှုဖွဲ့ဝင်ဦးလှမောင်ရွှေကအခုလိုဆိုသွားပါတယ်
။ဟုတ်ဘောတင်တာ86 EU လေးဘွဲ့တော့ပေါင်းလို့လာ86နိုင်ငံရေးပါတီက80ဖြစ်ပေါ်အရင်ဒီ EBC အဟောင်းကပြန်ချပြီးတာ86အဲ့တော့ကျွန်တော်6ရက်လုံးလုံးတစ်ခါတည်းဆွေးနွေးကြတာအတိပေါက်ဆွေးနွေးကြတာဒီပေါက်ဆွေးနွေးပြီးတော့မှ17ချက်ကိုတင်လိုက်တယ်
ညီလာခံကိုအစိုးရလွှတ်တော်တမတော်တိုင်းရင်းသားလက်နက်ကိုင်အနိုင်ရနိုင်ငံရေးပါတီကိုယ်စားလှယ်356ဦးတက်ရောက်ပြီးလေးလာသူအနေနဲ့တရားဦးအပြင် NCA လက်မှတ်မရေးထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကမ္ဘာကူလသမဂ္ဂကိုယ်စားလှယ်အပါအဝင်နိုင်ငံတကာကတန်ယုံတွေဖိတ်ကြားသည့်လူတွေပညာရှင်တွေစုစုပေါင်းလူဦးရေဖွဲ့ဝဲနေမှာ1500ကျော်တက်ရောက်ခဲ့တယ်လို့သိရပါတယ်ရှင်
ဆက်ပြီးတော့ NCA အဖြစ်ရဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS နဲ့မြန်မာတပ်မတော်တို့ရက်ဆက်တိုက်ပွဲကြောင့်ရှမ်းပြည်နယ်မိုင်းကင်မြို့နယ်အတွင်းရွာသား900ကျော်စစ်ပီးရှောင်နေရပါတယ်။ဒသက်တရာစုပင်လုံညီလာခံကိုပြည်တော်စုညီညွတ်ရေးညီလာခံကျင်းပနေချိန်မှာတိုက်ပွဲဖြစ်ပွားပြီးစစ်ပီးရှောင်တစ်တွေထပ်ပြီးတိုးလာနေပါတယ်။အကြောင်းဆုံးကိုတော့နမ်ဟော့ကနေစူးစီးတင်ဆက်ထားပါတယ်။
မိုင်းကင်မြို့နယ်အရှိမြောက်ဖက်မိုင်20ကျော်မှာရှိတဲ့ဟိုခိုင်ကျေးရွာအုပ်စုဟမ်ငိုင်းကျေးရွာအုပ်စုအတွင်းမှာအစိုးရတပ်မတော်ကရှမ်းပြည်တပ်မတော် RCSS SSA ကိုဇူလိုင်လ10ရက်နေ့ကအင်အားဖြည့်ပြီး9ရက်နေ့နဲ့10ရက်နေ့မှာထိုးစစ်ဆင်ခဲ့တာပါတိုက်ပွဲကြောင့်စစ်ရှောင်ရွာသားတွေဟာဟမ်ငိုင်းဘုံကြီးကျောင်းမှာခိုလုံနေရပြီးစစ်ပေးရှောင်အခြေအနေကိုမိုင်းကင်မြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးဆိုင်လုံကရှမ်းပါသာနဲ့ပြောပြပါတယ်
စင်းရတာ900လောက်ရှိတယ်အဲ့ဒီချက်လဲပို့နိုင်တယ်သူတို့နဲ့နီးစပ်တဲ့မျိုးအိမ်မှာတွားနေတဲ့သူတွေနဲ့ဆို600ထက်မနည်းဘူးအလကကြောင်းနဲ့ကြောင်းမူလတန်း5ကြောင်းပိတ်ထားရတယ်တိုက်ပွဲကြောင့်ဆရာမတွေလည်းတိန်းချောင်ရတာပေါ့ ကျေးရွာကြီးအကဲတွေနဲ့ဆရာတော်တွေနဲ့တိုင်ပင်ပြီးတို့လိုအပ်တဲ့အကူအညီတွေတွားပေးမယ်အခုတတိတော့ဒူးမအကူအညီလာမပေးသေးဘူး
နေပြည်တော်မှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပနေတဲ့အချိန်မှာရှမ်းပြည်မှာတော့တိုက်ပွဲတွေဖြစ်ပွားနေတာဟာလုံးဝမဖြစ်သင့်တဲ့ကိစ္စဖြစ်တယ်လို့ရှမ်းတိုင်းနာများဒီမိုကရေစီအဖွဲ့ချုပ်ကပြောခွင့်ရဆိုင်လက်ကပြောပါတယ်အဲ့လိုတိုက်ပွဲတွေဖြစ်အောင်ဖန်တီးနေတာဟာငြိမ်းချမ်းရေးကိုလုံးဝထိခိုက်စေတယ်ငြိမ်းချမ်းရေးပေါ်ဆောင်မှုလုပ်ငန်းစဉ်ကိုအဟန့်အတားဖြစ်စေတယ
ပို့ပြီးတော့မှအစမ်းဝေးသွားလိမ့်မယ်လို့ပဲတုံးတက်လိုပါခင်ဗျာ။ရှမ်ပီတမရောအစီအက်အက်အက်အက်အက်အက်ပြောခွင့်ရဒုတိယပုံမူကြီးဆိုင်ဦးကတော့အစိုးရတမရောကတဆုံတရာအကြောင်းကြားပဲအင်အား 90%ခုမဆိုရှင်းလင်းချင်မုံသားမယ်လို့ပြောပါတယ်။ဒါပေမဲ့ RCSS SSA ကတော့နယ်မြေကျူးကျော်တာမရှိအစိုးရတပ်ကလည်း NCA စာချုပ်ကိုချိုးဖောက်နေတာဖြစ်တယ်လို့ RCSS SSA ပိုင်း Guy Freedom website စာမျက်နှာမှာရေးသားဖော်ပြထားပါတယ်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ရခိုင်ပြည်နယ်မောင်တော်မြို့နယ်ကရခိုင်ပြောင်းရွှေ့ရွာသားတွေနေထိုင်တဲ့တင်မောကွေ့ကျေးရွာကိုအာဏာပိုင်တွေဖျက်ဆီးလိုက်ပြီးရွာသားတုံးဦးကိုနိုင်ငံတော်အကြီးအကဲပြစ်စီမှုပုံမှန်နဲ့တရားစွဲဆိုထားပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမိုင်းကန်မြို့နယ်အတွင်းတောင်ပိုင်းရှမ်းပြည်တပ်မတော်
RCSS SSA နဲ့မြန်မာတပ်မတော်တို့တိုက်ပွဲကြောင်းရွာသား400ကျော်စစ်ပီးတင်းရှောင်နေရပါတယ်။တရုတ်ရှင်တွေခုနားဆင်ခဲ့ကြတာကတော့ဗီယန်နိုင်ဝိုင်းတော့သားတွေကနေအပတ်စဉ်တင်ဆက်ထားတဲ့တိုင်းရင်သတင်းတောက်တွေကစုစည်းတင်ဆက်ထားတဲ့တိုင်းရင်သတင်းလောအစီအစဉ်ကိုနားဆင်ခဲ့ကြရပါ။အခုထုတ်လွှင့်နေတဲ့ VOA အစီအစဉ်တွေကို radio.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ပါရဲ့ရှင်။အခုတော့ကျန်နေသေးတဲ့အချိန်အတွင်းမှာထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင်။မြောက်အတ္တိတ်စာချုပ်ဖွင့်နေတိုးဖွင့်နိုင်ငံတွေထံက ကာကွယ်ရေးအတွက်တိုးမြင့်သုံးဆမဲ့ဂရုပြုစကားရရှိခဲ့တဲ့အတွက်အောင်မြင်မှုရခဲ့တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။မှာမိတ်ဖွဲ့ရဲ့ဝန်ထုတ်ဝန်ပုအများစုကိုအမေရိကန်ကထန့်ပူနေရတဲ့အကြောင်းအမေရိကန်သမ္မတကစက်တိုက်ဆိုးသလိုဝေဖန်ခဲ့ပြီးနောက်မှာပဲဘဲချင်းနိုင်ငံဘရက်ဆယ်မြို့ကလျှက်ကျန်နှစ်ပတ်လည်ထိပ်သီးဆွေးနွေးပွဲဒီကနေ့အဆုံးသတ်ချိ ထွေးဆောင်မှုရပိုင်းလို့မှာပဲအမေရိကန်သမ္မတ Trump ကပြောလိုက်ပါတယ်။ရုရှားသမ္မတသူ့ရန်သူမဟုတ်တယ်လို့မိတ်ဆွေလည်းမဟုတ်တဲ့အကြောင်းနဲ့သူ့အကြောင်းကောင်းကောင်းမသိရပဲလေ။တစ်ချိန်တစ်ချိန်တွေ့ဖူးတဲ့အချိန်မှာဆက်ဆံရေးအဆင်ပြေတဲ့အကြောင်းနေတို့ထက်ပြီးစီယူဝဲပြီးဆုံးရင်သတင်းစာရှင်းလင်းမှုအတွင်းပြောဆိုလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုဆောင်ဆဲစစ်ဆေးပြု FBI ဟာသမ္မတဒေါ်နယ်ထရန့်ကိုဆက်ကျင်ပယ်လိုက်မှုတွေရှိနေတယ်ဆိုတော့စစ်ဆေးချက်တွေနဲ့ပတ်သက်လို့ဆောင်ဆဲစစ်ဆေးနေတဲ့အမေရိကန်အောက်လွှတ်တော်ကော်မတီနှစ်ရက်ရှိမှဒီနေ့ FBI ရရှိသူတတိကံထွက်ဆိုနေပါတယ်သမ္မတထရန့်နိုင်ငံရခဲ့တဲ့2016သမ္မတရွေးကောက်ပွဲမှာရုရှားကပေါင်းစုဖက်တဲ့ကိစ္စကိုဆောင်ဆဲစစ်ဆေးနေတဲ့အထူးဆောင်ဆဲစစ်ဆေးမှုရောဘတ်မူလာအတွက်အခုဆောင်ရွက်စစ်ဆေးခံနေရတဲ့တံပြန်ထောင်လိုက်ရရှိပီတာစတားဆော့ကပြီးခဲ့တဲ့နှစ်ထိအလုံးလုံးကံပြီးခဲ့တဲ့သူလည်းဖြစ်ပါရဲ့အာဖဂန်နစ္စတန်နိုင်ငံရှေ့မြောက်ဘက်ကအဓိကစစ်ကန်တစ်ခုကိုတာလီဘန်တပ်ဖွဲ့နဲ့စီးနင်းတက်ခတ်ရတာစစ်သား30တင်မင်းသေဆုံးပြီး18ယောက်ဒဏ်ရာရသွားပါတယ်တခါပြင်းနဲ့ခေါဝါကြာကာခရင်ကအယုံတက်ချိန်မတန်ခင်ရုတ်တရက်စီးနင်းတက်ခတ်မှုတွင်ထိခိုက်သေဆုံးမှုတွေနဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေက VOA ကိုအတိအပြုပြောဆိုခဲ့တယ်လို့အာဖဂန်စစ်တပ်ရဲ့စစ်ကန်တွေကအသုံးဆောင်ပစ္စည်းတွေကိုလည်းတပ်ဖွဲ့နဲ့သိမ်းယူစွာကြောင့်ပြောဆိုခဲ့ပါတယ
်ကျေးဇူးပါရှင်သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးသွားတာပါဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ်ဒီကနေ့ညပိုင်းအစီအစဉ်တွေကို9မီတာ25 32 51နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာပါ VOA ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမမြသစင်အောင်ပါ
Thank you. This program has come to you from the Voice of America, Washington.